of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ဧပြီလ24ရက်တောက်ချာနေ့အစီအစဉ်လေးကိုဝါဆင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆွမ်းမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကရောဂါတိုက်ဖျက်ရေးရန်ပုံငွေဒေါ်လာ10ဘီလီယံရရှိအောင်လို့နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေပရဟိတအလှူရှင်တွေအားလုံးကအလှူငွေထည့်ကြဖို့အတွက် G20 နိုင်ငံအဖွဲ့ကတောင်းဆိုလိုက်ပါတယ်။နိုင်ငံပေါင်း19နိုင်ငံနဲ့ဥရောပသမ္မဂတို့ကအစိုးရတွေပဟိုပန်အုပ်ချုပ်ရေးမှုတွေနဲ့ဖွဲ့ထားတဲ့ G20 အဖွဲ့ကြီးကဒေါ်လာ 1.9 ဘီလီယံမှတည်ထားပြီလို့ဒီကနေ့ပြောကြားပါတယ်။G20 လက်ရှိဥက္ကဋ္ဌဖြစ်တဲ့ Saudi Arabia နိုင်ငံကဒေါ်လာတန်900ထည့်ဝင်ပါတယ်။ကမ္ဘာတဝန်းရင်ဆိုင်နေရတဲ့စင်ကာပူကိုကမ္ဘာတဝန်းပူးပေါင်းအပြေရှားဖို့လိုအပ်တယ်လို့အလှည့်ကျဥက္ကဋ္ဌFahad El Mubarak ကပြောကြားပါတယ်တချိန်တည်းမှာပဲ COVID-19 ကြောင့်ထိခိုက်နေတဲ့ American စီးပွားရေးကိုကြားကန်ပေးဖို့အရေးပေါ်ထောက်ပံ့ကြေးဒေါ်လာ414ဘီလီယံထပ်မံသုံးဆွဲမဲ့အစီအစဉ်ကိုဒီကနေ့သမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးဖို့စီစဉ်ထားပါတယ်ဥရောပနိုင်ငံတချို့မှာတော့ရောဂါပိုးနောက်ထပ်ကူးသူတွေနည်းလာနေတာနဲ့အတူကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ဖို့စီစဉ်နေကြပါတယ်COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေအတွက်ဒေါ်လာဘီလီယံ980သုံးဆွဲထောက်ပံ့မဲ့အစီအစဉ်ကို EU ကကြာတာပေးနေတော့ကအတည်ပြုလိုက်ပါတယ်။ EU ပြည်သူတွေရဲ့ကျန်းမာရေးဘေးကင်းလုံခြုံရေးကိုဦးစားပေးရမယ်ဆိုတာအားလုံးသဘောတူခဲ့ကြတယ်လို့ဥရောပကောင်စီဥက္ကဋ္ဌရှာမီရှယ်ကပြောကြားခဲ့ပါတယ်။ဂျူတီယန်ဒီမှာစတင်တယ်လို့မျှော်လင့်ထားတဲ့ထောက်ပံ့ရေးအစီအစဉ်အရလာစားမဲ့ဖြစ်နေသူတွေကိုငွေကြေးထောက်ပံ့ရေးကုမ္ပဏီတွေဆက်လက်လည်ပတ်နိုင်အောင်ကြားကန်ပေးရေးနဲ့ကျန်းမာရေးစနစ်တွေအတွက်ငွေတွေကိုသုံးဆွဲမှာဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ EU 28နိုင်ငံပြန်လည်နှလန်ထူရေးအတွက်သုံးဆွဲဖို့ရန်ပုံငွေကိုလည်းကြာတာပေးနေတုန်းကအွန်လိုင်းပေါ်ကနေလုပ်ခဲ့တဲ့ညီလာခံမှာကောင်းဆောင်တွေသဘောတူခဲ့ကြပါတယ်။ရန်ပုံငွေပမာဏအတိအကျကိုမပြောပေမဲ့ဒေါ်လာ 1.1 ထရီလီယံကနေ 1.6 ထရီလီယံအထိလိုလိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။COVID-19 ရောဂါကာကွယ်ဆေးပေါ်ထုတ်နိုင်ဖို့ကြိုးစားနေကြတဲ့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကလူတွေမှာပထမဆုံးဆေးထိုးစမ်းသပ်ခဲ့ကြပါတယ်။ဆေးသစ်စမ်းသပ်မှုမှာပါဝင်ဖို့ဆန္ဒရှိသူ2ယောက်ကိုကြာတာပေးနေတော့က COVID-19 ဆေးထိုးပြီးစတင်စမ်းသပ်တာပါ။အောင်မြင်မယ်လို့မျှော်လင့်ထားကြောင်းဒီစမ်းသပ်မှုကိုဦးဆောင်တဲ့သိပ္ပံပညာရှင်ပါမောက်ခ ဆာရာ ဂီလ်ဘတ်ကပြောပါတယ်။
I'm very optimistic it's going to work formally we are testing it in a efficacy study
အလုပ်ဖြစ်မယ်လို့ယုံကြည်မျှော်လင့်ပါတယ်ဒီဆေးရဲ့အစွမ်းအာနိသင်ကိုစမ်းသပ်နေတာဖြစ်လို့ထိရောက်မှုရှိမရှိသိရပါလိမ့်မယ်လို့ပါမောက်ခ ဆာရာ ဂီလ်ဘတ်ပြောသွားတာပါအီတလီဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံတွေကသုတေသီတွေကလည်းကာကွယ်ဆေးသစ်ပေါ်ထုတ်နိုင်ဖို့စမ်းသပ်မှုတွေကိုပူးပေါင်းလုပ်နေကြပြီးလာမယ့်လပိုင်းနဲ့အတွင်းလူတွေနဲ့စတင်စမ်းသပ်ဖို့ရည်ရွယ်ထားပါတယ်တချိန်တည်းမှာပဲဒီအပူနေရောင်နဲ့ဆိုးထိုင်းမှုတွေကကိုရိုနာဗိုင်းရပ်စ်ကိုမြ мян တေအောင်လှုပ်ကောင်းလုပ်နိုင်ပုံရတယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးဌာနလက်အောက်ကသိပ္ပံနဲ့နည်းပညာဌာနအမြင့်တဲ့အတွင်းဝင်ဝီလျံဘရိုင်ကအင်ဂျီရိုသတင်းစာရှင်းလင်းပွဲမှာကြားလာပေးနေတော့ကပြောကြားသွားပါတယ်ရောဂါပိုးဟာပြင်းထန်တဲ့အမိုးအောက်6တွေးတဲ့နေရာတွေမှာပိုပြီးတော့အသက်ရှင်ပုံရတယ်လို့ပြောပါတယ်ဒါပေမဲ့ပူပြင်း6တွေးတဲ့ညွေရာသီလတွေမှာရောဂါပိုးပျောက်ကင်းသွားလိမ့်မယ်လို့ပြောရင်တော့တာဝန်မဲ့ရကြတယ်လို့လည်းသူကပြောပါတယ်ရှင်မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်သူအရေအတွက်တိုးလာချိန်မှာပဲဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်အများဆုံးရှိနေတဲ့ရန်ကုန်တိုင်းဒေသကြီးမှာညမထွက်ရအမိန့်ထုတ်ပြန်ထားတာကိုဇွန်လ18ရက်နေ့အထိသတ်မှတ်ကြောင်းအစိုးရသတင်းစာမှာဖော်ပြပါတယ်။ရောဂါကူးစက်မှုထိန်းချုပ်ရေးထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကိုလည်းမေလ15ရက်နေ့အထိနောက်ထပ်တိုးထားပါတယ်။ဒီကနေ့ပနေ့10နာရီအထိမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်တဲ့သူအတည်ပြုထားသူက139ယောက်ရှိပါတယ်။ဒီလိုအခြေအနေမှာပဲတရုတ်အစိုးရကတရုတ်မြန်မာယူနန်နယ်စပ်ကို2လပိတ်လိုက်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူများလာနေတဲ့အတွက်မြန်မာနဲ့နယ်စပ်အဝင်အထွက်တွေကိုဒီကနေ့ကစပြီးတော့2လတားမြစ်တယ်လို့တရုတ်အစိုးရကထုတ်ပြန်ပါတယ်။ဒီအကြောင်းအပြည့်အစုံစောင့်ပါကိုတော့မကြခင်မှာနှားဆင်ရပါမယ်ရှင်။
ဒီ American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ်ခင်ဗျာ
ွေကနေတောက်ချာနေညာပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့အခြေညာပေးမှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကိုစစ်အုပ်ချုပ်ရေးအခြေညာသွားမယ်လို့သမ္မတရိုဒီဂိုဒူတာတေကဒေါသရကြီးနဲ့ချင်းကြောက်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အင်းလေးကနေအပြင်ထွက်ရတဲ့အချိန်တွင်းအစားအစာတွေနဲ့ပတ်စံတီလိုက်ဝေပေးနေတာကိုလုံခြုံရေးစောင့်ပေးနေတဲ့စစ်သားနှစ်ယောက်ကိုကွန်မြူနီတဘုံတွေကတက်လိုက်တယ်လို့သမ္မတဒူတာတေကဆွဆွဲလိုက်ပြီးတဲ့နောက်အခုလိုစစ်အုပ်ချုပ်ရေးအခြေညာမယ်ဆိုပြီးတော့ချင်းကြောက်လိုက်တာဖြစ်ပါတယ်။ဒါပြင်မနီလာမြို့တော်တဝိုက်နဲ့တခြားပြည်နယ်တွေနဲ့မြို့တွေမှာလည်းမေလ15ရက်နေ့အထိပြင်မထွက်ရမိန့်ကိုထပ်တိုးဖို့သမ္မတဒူတာတေးကအစိုးရအဖွဲ့အစည်းအဝေးအတွက်မှာသဘောတူလိုက်တယ်ဆိုပြီးတော့သမ္မတရုံးပြောခွင့်ရဟယ်ရီရိုခေးကဒီနေ့မှာပြောပါတယ်လူသား50လောက်နေထိုင်တဲ့လူဆုံးကျွန်းမြောက်ပိုင်းမှာအပြင်မထွက်ရမိန့်ထုတ်ထားတာဟာဧပြီလ30ရက်နေ့မှာကုန်ဆုံးမှာပါသဘုံတွေဘက်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆိုလိုက်ပြီးသူတို့ဟာကာယောဂါနဲ့ပတ်သက်ပြီးတော့ရွာသားတွေကိုကူညီနေတာဖြစ်တယ်လို့ပြောပါတယ်ဖိလစ်ပိုင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ9000လောက်ရှိပြီးသေဆုံးသူ462ယောက်ထပ်မံရှိပါတယ်။အိန္ဒိယမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ1680ရှိပြီးတော့မုံမိုင်းမြို့ရှိရာမဟာရာရှ်ထရာဖီနယ်မှာကူးစက်မှုတွေတိုးလာခဲ့တာပါ။ဒါကြောင့်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ12000ကျော်သွားခဲ့ဖြစ်ပါတယ်။မုံမိုင်းမြို့အာဏာပိုင်တွေကတော့ငှက်ဖျားသေးတွေတိုက်ဖို့ပြင်ဆင်နေပြီးတော့အစည်းအဝေးသေးစိတ်ကိုတော့လုပ်နေတော့မယ်လို့ပြောပါတယ်။ဂျပန်နိုင်ငံဘက်မှာတော့နာဂါဆာကီစိတ်ကမ်းမှာစိုက်ကပ်ထားတဲ့အီလီနိုင်ငံကပျော်စီးသင်္ဘောမှာဗိုင်းရပ်စ်ကူးစက်ခံထားတဲ့သင်္ဘောသားနောက်ထပ်43ယောက်ကိုထပ်တွေ့တာကြောင့်အခုဆိုရင်စုစုပေါင်း91ယောက်ရှိသွားခဲ့ဖြစ်ပြီးတော့သင်္ဘောမှာရှိနေတဲ့ဝန်ထမ်း623ယောက်စလုံးနဲ့ဗိုင်းရပ်စ်ရှိမရှိစစ်ဆေးပြီးသွားပြီလို့ပြောပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံအနေနဲ့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုး WHO ကိုအပြောင်းအလဲတွေလုပ်ဖို့သဘောတူထားတဲ့နိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောလိုက်ပါတယ်။ဩစတြေးလျအနေနဲ့ Pacific ဒေသမှာလုပ်နေတဲ့ WHO ရဲ့လုပ်ငန်းတွေကိုဆက်လက်ကူညီပံ့ပိုးပေးသွားမှာဖြစ်ပေမဲ့ WHO ကိုပြန်လည်သုံးသပ်ဖို့ကိစ္စကိုတော့ American နဲ့သဘောတူတယ်လို့ပြောပါရယ်။ American သမ္မတ Donald Trump က WHO ဟာ Coronavirus နဲ့ပတ်သက်ပြီးအစိုးရအစီရင်ခံစာတွေမှာပြည်ပစုံစုံဖော်ပြခဲ့ခြင်းမရှိဘူးဆိုပြီးတော့ရမုံငွေဖြတ်တောက်ဖို့ညွှန်ကြားထားတာပါ။ဝန်ကြီးချုပ် Morrison ကလည်း Parliament အစည်းအဝေးတွေကိုမေလ12ရက်နေ့ကနေ14ရက်နေ့ထိပြုလုပ်သွားမှာဖြစ်ပြီးအဲဒီအခါမှာ Coronavirus နဲ့ဆိုင်တဲ့ဥပဒေကြမ်းတချို့ကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါရယ်။နောက်ထပ်ပါလီမန်အစည်းအဝေးတွေကိုတော့ဂျွန်လမှာလုပ်သွားမယ်လို့ပြောပါရယ်။တစ်ချိန်တည်းမှာပဲစင်နီယာပိုင်းတွေကကမ်းခြေသုံးခုကိုပြန်ဖိတ်လိုက်ပါရယ်။အဲ့ဒီကမ်းခြေတွေကိုလူတွေလေ့ကျင့်ခန်းလုပ်ဖို့အတွက်ပြီးခဲ့တဲ့လနေ့ကပြန်ဖွင့်ခဲ့တာဖြစ်ပေမဲ့လူတွေကတယောက်နဲ့တယောက်ခက်ခွာခွာနေရမဲ့စီကမ်းတွေကိုမလိုက်နိုင်တဲ့အတွက်ပြန်ဖိတ်လိုက်တာဖြစ်ပါရယ်ခင်ဗျာ။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဖို့နဲ့ပတ်သက်ပြီးတော့သတင်းမားကိုတရုတ်နိုင်ငံကဖြန့်ခဲ့တယ်လို့အမေရိကန်ဘက်ကမှတ်ယူကြောင်းအမေရိကန်သတင်းတစ်ခုမှဖော်ပြလိုက်ပါရယ်။သမထမှာဆူရဟာကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်တိုက်ဖြတ်ဖို့အတွက်တနိုင်ငံလုံးကိုအပြင်မထွက်ရအမိန့်ထုတ်ဖို့ပြင်ဆင်နေခဲ့တယ်ဆိုတဲ့သတင်းမားတွေကိုတရုတ်ထောက်လိုင်းရေးသရှူတွေကလုတ်ခဲ့တာလို့အမေရိကန်ထောက်လိုင်းဌာနတွေကယူဆခဲ့ကြောင်းနယူးယောက်တိုင်းသတင်းစာကြီးကဖော်ပြလိုက်ပါတယ်။သမထမှာလူရက်တဲ့သူတွေအထီးရုံးဖန်တီးတဲ့သူတွေရဲ့ရန်ကုန်ကာကွယ်ဖို့တပ်တွေကိုခြောက်ပြီးတာနဲ့အပြင်မထွက်ရအမိန့်ကိုထုတ်ပြန်သွားမယ်လို့အဲ့ဒီသတင်းမှာပြောထားကြောင်းနယူးယောက်တိုင်းသတင်းစာကဖော်ပြပါတယ်။ဒီသတင်းလေးဟာပြီးခဲ့တဲ့လကလက်ကင်ဖုန်းတွေနဲ့လူမှုကွန်ရက်တွေမှာပထမဆုံးပေါ်ထွက်လာတာဖြစ်ပြီးတော့နေရာတွင်းမှာအရန်ပြန့်သွားခဲ့တဲ့အတွက်မြို့သားလုံခြုံရေးကောင်စီကဒါလေးဟာသတင်းမားတွေဖြစ်တယ်ဆိုပြီးတော့ကြေညာချက်ထုတ်ခဲ့ရပါတယ်။ညူယောက်တိုင်းသတင်းစာကတော့အမေရိကန်အစိုးရဌာန6ခုကမင်းဖော်လူတဲ့တာဝန်ရှိသူ6ယောက်ကိုမေးပြီးတော့ဒီသတင်းကိုဖော်ပြခဲ့တာဖြစ်ပါတယ်။ပြည်နိုင်ငံရေးဝန်ကြီးဌာနကတော့ဒီဆွဆွဲချက်တွေဟာလုံးဝကိုအခြေမြစ်မရှိပဲပြန်ပြီးတော့တုံ့ပြန်နေစရာမလိုဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။ဟောင်ကောင်မှာကျောင်းတွေကိုစွပ်ပိတ်ထားပြီးမဲ့လဲကျောင်းသား9000လောက်ဟာဒီကနေ့ကစပြီးတော့အရေးပါတဲ့စာမှုရတွေကိုဖိကြရမှာဖြစ်ပါတယ်။ဟောင်ကောင်ရဲ့တက္ကသိုလ်ဝင်ကွဲ DSC စာမှုဘွဲတွေကိုစိတ်ကူးပုံဖော်အမှုပညာဘာသာရပ်စာမှုဘွဲတွေနဲ့စတင်မှာဖြစ်ပါတယ်။ဒီစာမှုဘွဲဟာဟောင်ကောင်မှာတက္ကသိုလ်ဝင်ကွဲရဖို့အတွက်စံတတ်မှတ်ထားတဲ့စာမှုဘွဲလည်းဖြစ်ပါတယ်။ဒီစာမှုဘွဲဟာတစ်လလောက်ကြာတက်ပြီးတော့တကယ်လို့နောက်ထပ်တားမြစ်ကန့်သတ်ထားတာတွေမရှိဘူးဆိုရင်တော့မီလာကုံလောက်မှာပြီးဆုံးမှာဖြစ်ပါတယ်။စာမွေးကာလအတွင်းကျောင်းတွေအနေနဲ့အထူးစီမင်းစည်းကမ်းတွေကိုချမှတ်ထားပြီးအဲဒီထဲမှာစာမွေးကန်စောင့်တဲ့သူတွေအနေနဲ့ကျောင်းသားတွေကိုကိုယ်ပူချိန်တိုင်းတာခုံတွေကိုလည်းပုံမှန်ထက်ပိုချဲပြီးတော့ထားတာနောက်နှာခေါင်းစည်းတွေမျက်နှာဖုံးတွေလက်အိတ်တွေနဲ့လက်စေးတွေအသုံးပြုဖို့တွေလည်းပါဝင်ပါတယ်။ဟောင်ကောင်ရဲ့တက္ကသိုလ်ဝင်ကွဲစာမွေးကိုရွှေဆိုင်ထားတာဟာအခုဆိုရင်တလားလောက်ရှိသွားပြီလေဖြစ်ပါတယ်ခင်ဗျာ
။
ဒီလိုလေးတောက်ကြနေညာပိုင်းအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ပြန်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ပြည်တွင်းမှာကိုဗစ်ရောဂါဖြစ်ပွားသူတွေနဲ့ခရီးသွားရာဆိုရင်မရှိသလိုရောဂါရှိထားသူနဲ့လည်းထိတွေ့ခဲ့သူတွေကမဟုတ်ပဲဒီရောဂါဖြစ်လာသူတွေရှိနေတာကြောင့် ကိုယ်တိုင်ကကျန်းမာပြီးဒီယောဂဘူးကိုသိဆောင်လာတဲ့ဆိုင်းနက်ကေရီယာတွေပါရှိနေပြီလို့ကျန်းမာရေးဌာနတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီလိုအခြေအနေမှာညွှန်ကြားထားတဲ့အချက်တွေကိုလိုက်နာပြီးပြည်သူတွေအနေနဲ့ပိုပြီးသတိရှိဖို့လိုနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနေ့စင်နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း139ဦးအထိရှိထားပါပြီ။ရောဂါဖြစ်သူတွေထဲမှာကြီးပါခီးသွားရာဇဝင်ရှိသူတွေနဲ့သူတို့တွေကနေတဆင့်ပြန်လည်ကူးစက်ခံရသူတွေလည်းရှိနေတာပါ။ဒါပေမဲ့ရောဂါပိုးဘလို့ရတယ်ဆိုတော့နောက်ကျောင်းရာဇဝင်လုံးဝသိမထားပဲဒီရောဂါဖြစ်လာသူကတော့3ဦးအထိရှိထားပြီလို့ကျမရင်းဌာနတာဝန်ရှိသူကအတည်ပြုထားပါတယ်။အခုလိုအခြေအနေဟာကိုယ်တိုင်ကဒီယောဂမရှိပေမဲ့ယောဂဘုသေဆောင်ပေးသူဖြစ်နိုင်တာကြောင့်တဦးနဲ့တဦးခက်ခွက်ခွာနေပြီးသတိရှိဖို့လူနေကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကဖွေဖွေကိုပြောပါတယ်
။လူကောင်းနေပေမဲ့လည်းကျွန်တော်တို့အရင်က HIV လို့ပါတော့ပြောခဲ့တယ်ပေါ့နော်။သူကတော့ကောင်းတယ်ဒါပေမဲ့ပိုးရှိတာမရှိတာမသိနိုင်ဘူးပေါ့နော်။အဲ့လိုပဲအခုဈေးတွေပါတော့မြန်ပတ်ကားရှိနေပြီးကိုဗစ်နဲ့ဆီဆင်းမှာလူကောင်းဆိုပြီးတော့နေနေတယ်ထိုးထိုးထောင်ထောင်ကြီးနဲ့သွားလာနေရဆိုရင်သူ့မှာပိုးရှိနိုင်တယ်ဆိုတဲ့ဟာမျိုးတော့ဒါ awareness ထားဖို့ကောင်းပါလေဒါခုနပြောတဲ့ဟာပေါ့နော်ကျန်းမာပြီးတော့ပိုးသေဆောင်တဲ့လူတွေရှိရပြန်နော
်ဒီယောဂကိုထိန်းချုပ်ကာကွယ်နေချိန်မှာထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာနေရပြီးဘလို့ပဲအိမ်ပြန်ထွက်တာကိုရှောင်ကျဉ်ရမယ်ဆိုပေမဲ့နေမကောင်းဖြာနာလာရင်ယောဂကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်မြို့နယ်လိုက်ဖွင့်လှစ်ပေးထားတယ်ဖြာနာကူးစည်းကမ်းတွေမှာကျူတင်အကြောင်းကြားထားပြီးပြသဖို့ကိုလည်းဒေါက်တာတန်းနိုင်စိုးကအကြံပြုထားပါတယ်
ယူဆိုင်ပြီးနေထိုင်တဲ့ကြားထဲမှာမှရှားနာမယ်ကုပူတက်မယ်ပေါ့နော်ချောင်းဆိုးမယ်အသက်ရှူရခက်မယ်ပေါ့နော်အဲ့လိုလက္ခဏာလေးတွေရှိခဲ့ရင်လည်းအခုဆိုကျွန်တော်တို့ community fever clinic တွေလည်းရှိနေပြီဒီအခါကျတော့ဆေးဥနေမှာလည်း fever clinic တွေကိုအကွက်ကွင်းကြတဲ့နေရာလေးမှာဖွင့်နေထားရဆိုတော့အဲ့မှာစောစောစီစီသွားပြီးတော့ပြမယ်မပြရင်လည်းဖုန်းနံပါတ်လေးပါလေးရှိရင်လည်းကြိုတင်ဆက်သွယ်ပြီးတော့အကြောင်းကြားရင်းနဲ့တွေ့ပြမယ်အားလုံးအတွက်အကောင်းဆုံးဖြစ်ပါလိမ့်မယ်ညီမ
စောင့်ကြည့်လူနာအပါအဝင်ယောဂဖြစ်ပွားသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေမှာဒီယောဂရှိမရှိဆိုတာကိုစစ်ဆေးပေးနေတဲ့အကြောင်းဒေါက်တာတန်းနိုင်စုကအခုလိုရှင်းပြထားပါတယ
်။ကျွန်တော်ကတော့ဒီလူနာလို့သတ်မှတ်ရတော့ပြီးပါရပါရှိတယ်။ traveling ဖြစ်ရှိရှိတယ်။အဲ့ဒါကြောင့်သူကတော့စောင့်ကြည့်လူနာရှင်းနေတော့အဲ့လူတွေအကုန်လုံးကျွန်တော်ဆက်နိုင်တယ်လက်မှတ်တွေ။လက်မှတ်တွေကဒီ contact tracing လိုက်တဲ့အခါမှာ first contact ပေါ့နော် primary contact အဲ့ဒီအားလုံးလည်းဆက်နိုင်တယ်။ secondary contact ထဲကနေပြီးတော့ဒီနေ့ဒီတမရရှိရတဲ့ဒီဆက်နေပါတော့။အဲ့ဒီက plus ကိုကကျွန်တော်တို့ဒီ quarantine နဲ့5 to 10% လောက်ပေါ်တယ်လေးပေါ့နော်။အဲ့ဒါလည်းကျွန်တော်တို့ဆက်နေပါတော့လက်ရှိနေထိုင်ရ။အဲ့တော့ဟိုဘာလဲပြောဟို quarantine နဲ့ကတော့ two shift ပဲရှိတာပေါ့နော်။နောက်ပိုင်းကျရင်တက်လာရင်တက်လာလို့
လူနာရီရဲ့ဓာတ်ခွဲနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနနဲ့စိတ်တုပင်သနာဦးစီးဌာနတို့မှစစ်ဆေးပြီးယောဂရှိမရှိဆိုတာကိုအတည်ပြုပေးနေတာပါ။ဒီကနေ့မနက်စင်နာရီထုတ်ပြန်ထားတဲ့စီးရင်တွေအရဆိုအတီးပြူလူနာပေါင်း125ဦးကိုသဆိုင်ရာစီးရုံတွေမှာထားရှိကူတာပေးနေတယ်လို့သိရပါဗျ။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ
။လက်ရှိ COVID-19 ရဲ့ရိုက်ခတ်မှုကြောင့်မြို့နယ်တွေရက်ွက်တွေအတွင်းမှာဖွင့်လှစ်ထားတဲ့ public ပြင်ပစီးရင်တွေမှာစီးကူတာဖို့အခက်အခဲတွေနဲ့ကြုံရတဲ့ပတ်သက်ပြီးပြင်ပပေးကြပါမယ်။COVID-19 ရောဂါပိုးရှိသူတွေနဲ့ထိတွေ့ခဲ့လို့ပုဂ္ဂလိကဆေးကန်းကဆရာဝန်အချို့ကိုတီးကြားစောင့်ကြည့်နေရတဲ့အခြေအနေဖြစ်ပြီးတဲ့နောက်ဆေးကန်းငယ်တော်တော်များများစိုးရိမ်မှုတွေရှိလာပြီးပိတ်လိုက်ကြတာတွေရှိခဲ့ပါတယ်။ဒါကြောင့်တမန်နေမကောင်းတာမျိုးနဲ့တခြားရောဂါသည်တွေအတွက်ဆရာဝန်တွေနဲ့တွေ့ဆုံဖို့အခက်အခဲတွေတွေ့နေရတာပါ။ဒီအခြေအနေမှာမြန်မာနိုင်ငံဆရာဝန်အသင်းကတော့ကိုယ်ပိုင်ဆေးကန်းတွေလိုက်နာဆောင်ရွက်ဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်။အဓိကကတော့ဆရာဝန်တွေကိုယ့်ကိုယ်ကိုကာကွယ်ရေးအပြင်ဒီကငါနေတခြားလူနာတွေကိုပါယောဂပိုးမကူဆက်နိုင်အောင်ပါမြို့နေရက်ွက်တွေမှာရှိနေတဲ့အထွေထွေယောဂကူစီကန်းတွေမှာအဖျားရှိသူတွေကိုတီးတန့်ကုသပေးနိုင်ဖို့အခက်အခဲတွေရှိနေပြီးအခုလိုအချိန်ကြီးဟာအထွေထွေယောဂကုသရေးဆရာဝန်တွေအတွက်စိန်ခေါ်မှုတရက်ဖြစ်နေတယ်လို့အထွေထွေယောဂကူဆရာဝန်တဦးဖြစ်တဲ့ဒေါက်တာမြင့်ကပြောပါတယ
်အခု COVID ကာလမှာကျွန်တော်ကဒီဆရာဝန်တွေသိနေတာကနာစီးမှချောင်းဆိုးမှဖျားမှမဟုတ်ဘဲနဲ့အလက္ခဏာမှမပြပဲနဲ့လူတွေမှလူရောဂါတွေရှိနေတာပေါ့နော်။ဒီနေ့အခါကျတော့ကျွန်တော်ဆရာအောင်တော်တော်များများကဟိုနေပုပ်ကြီးကဆေးကန်းဆရာအောင်လေးတွေကနိုင်ငံတကာလို့အဆိုအထောက်ပံ့ထားတာမဟုတ်ဘူး။ကိုယ့်ဟာကိုယ်ချင်းညီထားတာ။အဲ့တော့သူ့ဆေးကန်းမှာလာပြီးတော့လူနာကကိုယ့်ကိုကူးသွားမှာတခုကိုယ့်ကိုကူးသွားလို့ရှိရင်ကိုယ်ကကွာရန်တင်း ဖြစ်ခံလိုက်ရမှာတခုအဲ့လိုစိတ်ပူပြီးတော့ဆရာဝန်တွေတော်တော်များများကစေခံပိတ်တယ်ရတယ်ပုံကြည့်အနေအထားတိုင်းမှာပုဂ္ဂလိကဆရာဝန်တွေကိုအစိုးရရဲ့အဲကုနာဝန်တန်းတွေလိုမျိုးပေါ့နော်ပူပေါင်းတဲ့အဖွဲ့တွေတစ်ဖွဲ့သုံးဖို့ပူပေါင်းတဲ့စနစ်လေးတစ်ခုနဲ့သူတို့ဘာသိမှတ်ပြီးပြောသူတို့ဘယ်လိုသိသိဘယ်လိုလုပ်ရမယ်ဆိုတာမျိုးလေးကိုအစိုးရဖန်တီးပေးတော့အကောင်းဆုံးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကိုဗစ် -19 ပိုးတွေ့လူနာကိုကုသပေးပြီလို့ဆရာဝန်ကိုရိုင်း14ရက်တာစောင့်ကြည့်မှုခံယူရတာစည်းကမ်းပိတ်ခံရတာတွေရှိတာကြောင့်အထွေထွေယောဂါကုသရေးဆရာဝန်တွေဟာစည်းကမ်းထိုင်ဖို့ကြောက်ရွံ့တာတွေရှိလာတယ်လို့ဒေါက်တာမြင့်ကပြောပါရယ်ဒီလိုစည်းကမ်းတွေအတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့အကူအညီတွေပေးဖို့လိုအပ်တယ်လို့လည်းသူကပြောပါရယ်
အဲ့တော့ GBD ကိုအစိုးရကအစိုးရဝန်ထမ်းဆရာဝန်တွေလိုပဲသဘောထားပြီးတော့ချီရနေပြီးတော့ကျွန်တော်တို့တိုက်စစ်တက်မှုတွေပေါ့နော်အဲ့ဒီလူတွေအတွက်ကိုလိုအပ်တဲ့စည်းရုံးတွေတော့အလူခံနေအကြည့်ဒီတော့ပြုံးနေလိုက်စုပြေကျွန်တော်အလူခံနေ PPE ရမယ်ပေါ့သူတို့ PPE ဟုတ်တော့ level 2ပေါ့သုံးမရှင်ပြော N95 ရမယ်ပေါ့အဲ့လိုမျိုးလုပ်ပြီးရင်တော့ခြေကနေပြန်ဖွင့်လာပြီမယ်လို့ယူဆတယ်အဲ့တော့အစိုးရကဒါတွေကိုဗောလန်တီးယားတွေကိုအသုံးချမယ်ဆိုတော့ခြေထားမှာဘာမှကျွန်တော်တို့အကြောင်းမပြန်သေးဘူးအဲ့တော့ကျက်သေးအောင်ဆောက်ဖို့ဒီပုဂ္ဂလိကရောက်နေတဲ့ဆရာဝန်တွေကပြောတယ်ကျွန်တော်ပြောတာညွန့်နေလိုက်ညွန့်နေတဲ့မှာ PPE ရှိတယ်ဒီလူတွေကိုညွန့်နေတဲ့အထောက်အပံ့ဖြစ်တဲ့ company မှာဘယ်လိုပူဦးလဲတာတောင်းခွဲဦးပေးမလဲကျမကြီးပညာပေးခိုင်းလို့ပေးမလားဆိုလို့အပြင်ပမှာသွေးချစ်သေးပုံချိန်နေတော့ဒီမို့ဒီနေ့ဒီအစိုးရကဒီတပ်ဖို့တခုကိုမဖွဲ့စည်းသေးဘူးဒီလိုများအဲ့လိုဖွဲ့စည်းလိုက်ရင်ဒီဆက်ရပိတ်ခါတဲ့ GDP အောင်လေလဲဝမ်းတာမယ်သူတို့ပြောလဲအထောက်အပံ့ပေးမယ
်လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်း၈ဦးရှိနေပြီးအသွားအလာစောင့်ကြည့်ကန့်သတ်ခံရတဲ့ကျန်းမာရေးဝန်ထမ်းအယောက်100ကျော်ရှိတယ်လို့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်။ဒီထဲမှာပြင်ပစီကန်းထိုင်တဲ့ဆရာဝန်တွေလည်းပါဝင်ပါတယ်။ COVID-19 ကူးစက်ခံရတဲ့ဝေဒနာတွေကိုစိတ်ကူတပေးမိတဲ့အတွက်အတွားလာစောင့်ကြည့်ခံရသူအထွေထွေယောဂကူဆရာဝန်ဒေါက်တာဇေတူအောင်ကတော့လက်ရှိအထွေထွေယောဂကူဆရာဝန်တွေကြုံနေရတဲ့အခက်အခဲနဲ့ပြင်ပစေကန်းတွေရင်ဆိုင်နေရတဲ့အခက်အခဲကိုခုလိုပြောပြလာခဲ့ပါတယ်
။ကာလကာလပြီးဆိုရင်တော့ဒီလိုပုံစံနဲ့ဈေးကူမယ်ဆိုတော့အခက်အခဲတော်တော်လေးတော့နည်းသွားမယ်လို့ယူဆပါတယ်ဗျ။မရှိဘူးတော့ဟိုရှိရောရှိနိုင်တယ်။ဘာဖြစ်လို့ဒီလိုဥမာကျွန်တော်အခုနောက်တစ်လနှစ်လဆိုရင်ကျွန်တော်မိုးရင်းရောက်ပြီကမိုးရင်းရောက်ပြီဆိုရင်မိုးရင်းကြောင့်ကြားတဲ့လူတွေနဲ့အဲ့ဒီပေါ့နော်ကိုပြကြောက်ချားတယ်အကုန်လျှော်လာနိုင်တယ်အဲ့လိုမျိုးကြာရင်ကျွန်တော်ဒီဒီနဲ့ဒီပေါ့နော်ချားနေတာအကုန်လုံးကိုပြကိုပြုတ်မယ်ဆိုရင်လည်းကျွန်တော်ဒီကနေ့မှာပေါ့နော်ဒီကကူရတဲ့ပမာဏကလည်းနည်းသွားနိုင်တာပေါ့နော်မက်ကတက်ပြီးတော့လိုအပ်တဲ့အရာကိုကျွန်တော်ကြားမလို့တော့ထင်ပါတယ်နေရာချင်းနဲ့ဒီဒီစီကနေစပ်ဖို့အခက်အခဲရှိမယ်အငားဒီပြာပြီးဆိုရင်ခင်ရှင်ကခုမပြူဆိုရင်အခက်အခဲရှိမယ်ဒါတွေကကျွန်တော်အမြင်ပေါ့နော
်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါနောက်ထပ်ကူးစက်သူတွေတိုးလာနေတာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူဦးရီဟာအယောက်140မိသားရှိသွားပြီဖြစ်ပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေတရင်ပေးပို့ထားတာဖြစ်ပါတယ
်။အခုဆက်ပြီးပြောပြပေးမှာကတော့ COVID-19 ရောဂါဖြစ်နေတဲ့ကာလမြန်မာနိုင်ငံမှာညမထွက်ရအမိန့်ကိုဘာကြောင့်တင်းတင်းကြပ်ကြပ်ထုတ်ပြန်ရတယ်လဲဆိုတဲ့အကြောင်းပါ။မြန်မာမှာ COVID-19 ကပ်ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့အတွက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီးနှီးညွှန်ကြားချက်တွေကို April 30ရက်ကနေ May 15ရက်နေ့အထိတိုးမြှင့်တက်မှတ်လိုက်ပါတယ်။တချိန်တည်းမှာပဲသက်ဆိုင်ရာတိုင်းနယ်ပြည်နယ်အလိုက်ထုတ်ပြန်ထားတဲ့ရေသန္တရအမိန့်တွေမှာလည်းညမထွက်ရအမိန့်ကိုဇွန်လအထိနောက်ထပ်2လထပ်တိုးလိုက်ပါတယ်။ COVID-19 ရောဂါကြောင့်ဖြစ်နေတဲ့အခြေအနေအတက်အသေးတွေကိုအခွင့်အကောင်းယူပြီးဆက်ဆွေးမှုတွေတိုးလာမှာကိုစိုးရိမ်လာကြ။ညမထွက်ရအမိန့်ကိုအဓိကထုတ်ပြန်တာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူ့စွမ်းအားအရေးအမြေဝန်ကြီးဌာနဝန်ကြီးဦးမိုးကျော်သူက VOA ကိုပြောပါတယ်
။ COVID တက်ကကျွန်တော်တို့ကဟိုအဓိကတဲတဲရောက်မှုတော့မဟုတ်ဘူး။အော်ညာဘက်ဒီမှာကျွန်တော်တို့ကဒီဟိုလူရဲမှုတွေပေါ့နော်ဒီဒုစရိုက်မှုတွေကညာဘက်ဒီမှာတုံ့ချောက်မှုတွေများလာတယ်ကျွန်တော်များလာတဲ့ခါကျတော့ကျွန်တော်တို့ကအရာကိုထိန်းချုပ်နိုင်အောင်မလို့ညာမထွက်ရအမိန့်နဲ့တားထားတာအဲ့ဒါတော့ဘောစီပါရေးရအရှင်မသေးလို့ပဲဖြစ်ဖြစ်ပေါ့နော်လူငယ်တွေကတော်တော်များများသိရတာပါလေနားမပေါ်မှာအဲ့လိုမျိုးညာဘက်မှာလည်းသွားလာလှုပ်ရှားရင်းကနေပြီးတော့မှဒါရောဂါပိုးကူးနိုင်တဲ့အနေအထားမျိုးကိုလည်းရောက်နိုင်တယ်နောက်တစ်ခါဒုစရိုက်လုပ်ငန်းတွေကိုလည်းလုပ်လာနိုင်တယ်အဲ့တော့ဒီဒီဟာတွေကိုတရားဥပဒေစိုးမိုးရေးရောကျူရင်ကောင်ကြီးရောနှစ်ခုစလုံးတက်ရောက်နေတဲ့အတွက်ညမထွက်ရအမိန့်ထုတ်လာတာ
။စကိုင်းတိုင်းမှာတော့ညဖက်တွေမှာလှည့်ကင်းတွေလှည့်လဲပြီးစောင့်ကြည့်တာတွေလုပ်နေပါတယ်။စီကန်းဖောက်ပြီးညဘက်အပြင်ထွက်မူးရေရမ်းကားကြတာနဲ့လူရဲမှုအချို့တော့ဖန်ဆီးအရေးယူထားတာတွေရှိတယ်လို့ဆိုပါတယ်။ဒီလိုအမိန့်ကိုကန့်ပတ်ချက်ထပ်တိုးလိုက်တာကပြည်သူတွေရဲ့အကျိုးစီးပွားအတွက်လုပ်တာဖြစ်တာကြောင့်ပြည်သူတွေအနေနဲ့ဒီအမိန့်ကိုအတိအကျလိုက်နာပေးဖို့လိုအပ်တယ်လို့ဖောက်ဖြက်ရင်တော့အစိုးရရဲ့တာဝန်အတိုင်းအရေးယူရတယ်ကိုဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်။ညမထွက်ရအမိန့်ထုတ်တာကယောဂကူးစက်မှုကိုအထိုက်အလျောက်တားဆီးနိုင်ပေမဲ့ ပြည်သူတွေအနေနဲ့လိုက်နာနိုင်မှုမှာအားနည်းနေတဲ့အကြောင်းကိုမင်္ဂလာတောင်ညွန့်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထီကအခုလိုပြောပါရယ
်ကျွန်တော်တို့ကလေဟိုအတိုင်းနာတစ်ခုတော့ရမှာပေါ့နော်အတိုင်းနာတစ်ခုရမယ်ဆိုတော့အခုကျွန်တော်တို့ဒီမှာကရန်ကုန်မြို့ရဲ့အနေထားမှာလောရတဲ့အခါကျတော့တကယ်တမ်းကြောက်လို့ရှိရင်လူကျင်တဲ့လောက်အတိုင်းနာမျိုးထိထိရောက်ရောက်တိတ်ပြရအောင်ရတဲ့လောက်ပဲစူးစားရတာပေါ့နော်ဟိုအမှန်တော့ဂျမ်းမထွက်ရမင်းကတော့ကျွန်တော်အနေနဲ့ပြောရရင်တော့ဟိုဒီတဲ့ပို့ပြီးတော့အချိန်ကျဟိုဟာရှိရှိရရင်တော့ပို့ပြီးတော့ထိရောက်ပါတယ်အဲသို့တော်လည်းသူတွေရဲ့စာဝင်ဒေတာရေးအတွက်ဒီည10နာရီကမနေ့4နာရီအထိပဲလုပ်ရတာပေါ့အဲဒီအိန္ဒိယနဲ့အဲဒီအချိန်ကာလနဲ့ပတ်သက်တဲ့ဒီအကျိုးတစ်ခုတော့ဟိုတိုင်းတာတစ်ခုတော့ရမှာဖြစ်ရမှုတစ်ခုပါတော့လေ
ညမထွက်ရအမိန်တွေထုတ်ပြန်ထားသလို COVID-19 ရောဂါဖြစ်နေတဲ့အခြေအနေကိုအခြေခံပြီးဒုစရိုက်မှုကျူးလွန်တာအမျိုးတွေကိုတားဆီးနိုင်ဖို့အတွက်ရန်ကုန်မြို့မှာတော့ရဲလက်ကင်းတွေနဲ့ဆောင်ရွက်နေတဲ့အပြင်ရဲတပ်ရင်းကအင်အားလာဖြစ်ပေးထားတဲ့တပ်ခွဲတွေပါရှိတဲ့အတွက်မနေ့အထိကင်းလှည့်ပြီးလုံခြုံရေးဆောင်ရွက်နေတယ်လို့ဆိုပါတယ်ရက်ွက်အုပ်ချုပ်ရေးမှုတွေအနေနဲ့လည်းရက်ွက်လုံခြုံရေးအတွက်ထိမ့်သိမ်းဆောင်ရွက်တာတွေလုပ်နေကြပါတယ်။မန္တလေးတိုင်းဒေသကြီးမှာတော့ COVID-19 ရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်နေ့စဉ်ည9နာရီကနေမနက်6နာရီအထိလုံးဝအပြင်မထွက်ကြဖို့ပြည်သူတွေအနေနဲ့နှိမ့်ခင်းအပြင်ထွက်တဲ့အခါလဲအိမ်ထောင်တစုကိုလူတဦးသာထွက်ကြဖို့အပြင်ထွက်တဲ့အခါနှာခေါင်းစီးမဖြစ်မနေတတ်ကြဖို့စတဲ့အမိန့်ကို April 16ရက်နေ့ကထုတ်ပြန်ထားပါတယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနကလည်းချွင်းချက်ထားပြီးလူ၅ဦးထက်ပိုပြီးမစုဝေးကြဖို့နဲ့ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နိုင်ကူးစက်ယောဂများကကွယ်နိုင်နည်းဥပဒေအရအေးအေးယူမယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။ကျမအင်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မြန်မာနဲ့နေဆက်အဝင်ထွက်ကိုနှစ်လပိတ်လိုက်တယ်လို့တရုတ်ရှင်နာဆိုရကကြေညာတဲ့သတင်းတင်ဆက်ပေးပါမယ်ကျွန်တော်ကတော့ဇော်ထပ်ပါမြန်မာပြည်တွင်း COVID-19 ရောဂါကူးစက်မှုအခြေအနေကြောင့်မြန်မာပြည်နဲ့အဝင်ထွက်နေဆက်ကိုဒီနေ့ဧပြီလ24ရက်ကစပြီးနှစ်လတိတိတားမြစ်လိုက်တယ်လို့တရုတ်ရှင်နာဆိုရကကြေညာခဲ့သလိုတရုတ်သတင်းစာတချို့ကလည်းသတင်းအသေးစိတ်ကိုဖော်ပြခဲ့ပါတယ်မြန်မာပြည်မှာ COVID-19 ရောဂါကူးစက်သူစပြီးတွေ့ရဆိုတဲ့အချိန်တရုတ်ဘက်ကလည်းသူ့နိုင်ငံသားတွေကိုအသွားလာမလုပ်ဖို့တတိပေးခဲ့ပါတယ်။ဒါပေမဲ့အခုအချိန်ကတော့ပိုပြီးတင်းတင်းကြပ်ကြပ်လှုပ်လာတဲ့သဘောရှိကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစောဝင်းက VOA ကိုပြောပါတယ်။
ပထမဆုံးအမိတ်တို့ပါရှိတယ်ခုတစ်ခုကဆက်ပြီးတော့သူတို့အဒီကပိုပြီးတင်းတင်းကြပ်ကြပ်ထုတ်လာတဲ့သဘောရှိရဲ့ကြာကျွန်တော်တို့ဟိုဘက်ကပြန်ကြည့်ထားတာကတော့သူတို့ဘက်ကလည်းအဒီကကိုမလာဘူးအဒီကလည်းကျွန်တော်တို့ဘက်ကလည်းမပေါ်ဘူးသူဘက်ရောက်တဲ့မြန်မာတွေကိုလည်းသူတို့ကဒီ73ရက်3ရက်တပ်မတာတွေမှာဒီလောက်ကဥရီကသူတို့ extension ပေးနေတယ်ကျွန်တော်ဒီဘက်မှာရောက်နေတဲ့တိူတီလည်းရှိရယ်ကျွန်တော်တို့ကလည်းဒီဘက် extension လုပ်ပေးမယ်ဒီ COVID-19 operation ရဲ့ကာလအတွင်းမှာပေါ့အဲ့လိုတော့ကျွန်တော်ညှိနှိုင်းထားရှိတယ
်ယူနန်ပြည်နယ်တရုတ်နယ်စပ်တခြားမှာနေထိုင်သူအားလုံးကိုတရုတ်အစိုးရကအသိပေးကြေညာခဲ့တယ်လို့စစ်သားနဲ့ရဲဝင်တဲ့အများပြားကိုလည်းလေဆပ်တခြားချထားပြီးဖြစ်ပါတယ်မြန်မာပြည်ထဲတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားဘသူမျိုးစုထောင်ထံအပြစ်ပေးခံရနိုင်တယ်လို့လည်းတရုတ်သတင်းစာရေးမှာဖော်ပြထားပါတယ်။တရုတ်နိုင်ငံထဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားကိုဖမ်းဆီးမိရင်ရွှေငွေ1000အနေနဲ့စုကြည့်ပေးမယ်လို့လည်းဆိုပါတယ်။နေဆက်ဝင်ထွက်ကိုပိတ်ထားပေးမယ်လို့ကုန်စည်စည်းစိမ်မှုကတော့နှစ်နိုင်ငံညှိနှိုင်းမှုနဲ့ဆက်ပြီးလဲပတ်နေမယ်လို့မူဆယ်ကုန်တယ်ရီကပြောပါတယ်။ကုန
်စည်ကပုံမှန်လဲပတ်နေတယ်မလား။ပေါ်ရုံတိုင်းကတော့သူလူကိုလူလေဒီအယောင်ပွဲစားတယ်လို့ထားပြီးသားပဲဒီဘက်ကအခြေီတက်မှာတော့သူကပူပြီးဆိုင်ဒါနဲ့အားလုံးကပဲသူနဲ့နေမိမှာတော့သူကနေကြဆောင်တက်တဲ့ဒုချက်ဒုမြင့်ချထားတော့နော်ဘုံကဒီလည်းအင်းမဲ
မူးဆဲခွာညူတူတီးပွဲရုံပါရှင်စိုင်းခင်မောင်ပြောသွားတာပါCOVID-19 ကရောဂါမဖြစ်ခင်ကယူနန်ပြည်နယ်ရွှေလီမြို့ကိုဝင်ထွက်နေတဲ့လူပေါင်းကတရက်ကို9000လောက်ရှိပြီးကားရည်ကွက်ကတော့1500လောက်ရှိရလို့ People's Daily သတင်းစာကဖော်ပြခဲ့ပါတယ်။တချိန်ညမှာတော့ကုညီးပစ္စည်းတွေပါဝင်တရုတ်နိုင်ငံစစ်ဘက်ကျန်းမာရေးအဖွဲ့တစ်ဖွဲ့ဟာမြန်မာစစ်ဘက်ကျန်းမာရေးအဖွဲ့ရင်းနဲ့ပူးပေါင်းပြီး COVID-19 ထိန်းချုပ်ရေးဆောင်ရွက်ဖို့ဒီကနေ့ရန်ကုန်လေစိတ်ကိုစရောက်လာခဲ့ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။
ရခိုင်ပြည်နယ်တွင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတဦးပြစ်ဒဏ်ခံရမှုနဲ့ဆက်လျင်းပြီးတော့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဖော်ထုတ်ဖို့နဲ့ COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့ကာလမှာတနက်ကန်အဖွဲ့တွေအပြစ်ခံရဆဲပေးဖို့မြန်မာအရာဖွဲ့ဖွဲ့စည်းပေါင်း298ဖွဲ့ကတောင်းဆိုတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်တွင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းဦးပြည့်စုံဝင်းမောင်ပြစ်ဒဏ်ခံရမှုမှာအမှုမှန်ပေါ်ပေါက်ရေးအတွက်လှုပ်လှပီးတရားမျှတတဲ့စုံစမ်းရေးဖွဲ့နဲ့အမှန်တရားမြန်ဆုံးဖော်ထုတ်ပေးဖို့အရဖက်ဖွဲ့စည်းတွေကတောင်းဆိုကြောင်းအဖွဲ့ရဲ့ကိုစားပြုပြောခွင့်ရပုဂ္ဂိုလ်တော်မွန်ကြီးကျော်က VOA ကိုပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှုမှန်ပေါ်ပေါက်ရေးအတွက်လှုပ်လှပီးတရားမျှတတဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဖို့ပေါ့နော်။အမြဲတမ်းဖော်ထုတ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမှာတောင်းဆိုတာဖြစ်ပါတယ်။
COVID-19 ဆောင်ကြီးလူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုတည်ဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကားကိုတနင်္လာနေ့ညနေပိုင်းကမင်းပြမြို့နယ်တွင်တိုက်ခိုက်ခံခဲ့ရပြီး WHO ဖွဲ့ရဲ့ဒေသခံဝန်ထမ်းဦးပြည့်စုံဝင်းမောင်တိတ်ဆုံးခဲ့တယ်လို့အစိုးရဝန်ထမ်းဦးအောင်မျိုးဦးကလည်းပြင်းပြင်းထန်ထန်တရားရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာအေးရခိုင်လက်နက်ကန်ဖွဲ့လက်ချက်လို့အစိုးရနဲ့တပ်မတော်ဘက်ကစွပ်စွဲထားတယ်လို့အေးဘက်ကတော့တာဝန်ညှင်းဆုပ်ထားပြီးတပ်မတော်ကနေပြစ်ခတ်တယ်လို့တမ်းပြန်စွပ်စွဲထားပါတယ်။အမေရိကန်ခြေဆိုင်လူခုရေးစောင့်ကြည့်ရေးဖွဲ့ HRW ကတော့ WHO ဝန်ထမ်းတိတ်ဆုံးမှုဖြစ်ပွားခဲ့တဲ့မင်းပြမြို့နယ်မှာကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကိုဝင်ရောက်ခွင့်ပြုပြီးလွတ်လပ်စွာစုံစမ်းစစ်ဆေးခွင့်ပေးဖို့မြန်မာအစိုးရနဲ့တမတော်ကိုတောင်းဆိုထားပါတယ်။ဒီလိုတောင်းဆိုချက်နဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်ချုပ်သွန်သွန်းညီကတော့အခုလိုပြောပါတယ်။
ဒီဖြစ်စဉ်တွေကျွန်တော်တို့သတင်းထုတ်ပြန်ပေးထားပါတယ်။အစိုးရကလည်းထုတ်ပြန်ပေးထားတယ်။နိုင်ငံရေးဝန်ကြီးကဌာနကလည်းထုတ်ပြန်ထားတာဆိုတော့လေ။နာမည်ပတ်သက်ပြီးတော့မှဗာမားဝင်ပြီးဖြစ်သေးပြန်လို့လို့လေ။ထင်ရှားနေတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အင်းကနေပြီးတော့လည်းစုံစမ်းစစ်ဆေးဖို့ဆိုတဲ့ဟာမလိုအပ်ဘူးလို့ထင်တာပဲ။ဘာလို့လဲဆိုတော့ကျွန်တော်တို့ကအစိုးရကြည့်ပါတယ်နော်။
WHO ဝန်ထမ်းတိတ်ဆုံမှုဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့လွတ်လပ်စွာစုံစမ်းစစ်ဆေးပြီးအေးအေးယူပေးဖို့ကုလသမဂ္ဂသွေးအမှုချုပ်ကလည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့ကာလမှာတနက်ကန်ဖွဲ့တွေအနေနဲ့အပြစ်ခံရဆဲပေးဖို့ကိုလည်းတောင်းဆိုကြောင်းလူမှုဖွဲ့စည်းတွေရဲ့ကူစားတော်မွန်ကြီးကျော်ကလည်းဆက်ပြောပါရယ
် COVID ကလည်းပိုပြီးတော့ဖြစ်နေတာပဲပိုပြီးတော့တိုးလာတယ်ဘုန်းတော်ရောဂါဖြစ်ပေါ်နေတာကမှဟိုတိုက်ပွဲမှုစဆုံးပိုပြီးတော့ပြည်ရဲ့ရောဂါရောဖြစ်နေလာတယ်ဒီဟာဒီလုံးဝမဖြစ်တင်ဘူးဘုန်းတော်လက်ရှိကာလမှာဒီတနက်ကန်ဖွဲ့တွေအပြစ်ခံရထားပေးဖို့ဒီတမောနဲ့ဒီတိုင်းနာလနာကန်တွေအနေနဲ့ဟိုလိုက်မှာဖို့လိုရတယ်ကျွန်တော်ကမြင်နေတယ်
ကမ္ဘာကူးလတ်သမဂ္ဂသွေးအမှုချုပ်ကလည်း COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့ကာလမှာစစ်ရေးပဋိပက္ခတွေကိုရပ်ဆိုင်ဖို့အတွက်တိုက်တွန်းထားပါတယ်။လက်ရှိမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစစ်ရေးပြင်းထန်နေစေဖြစ်တယ်လို့စစ်ရေးဖြစ်စဉ်တွင်အရပ်သားတွေထိခိုက်တိုက်စိုးမှုကလည်းတစ်နေ့တစ်ခြားများလာနေပါတယ်။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရပွားမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါရဲ့ရှင်။ကျမတို့ VOA မြန်မာဝိုင်းလိပ်စာက VOA မြန်မာဝိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရဲ့ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်
။ထိုင်းနိုင်ငံတွင်အရေးပေါ်ကာလအနှိမ့်ခက်သက်ချက်တွေကိုတိတိကျကျလိုက်နာဖို့ရွှေပြောင်းလူသမားတွေကိုတိုက်တွန်းနေတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမ VOA သတင်းတောက်အေးမှာပါ။ထိုင်းနိုင်ငံတွင်ကညမထွက်ရအမိန့်နဲ့လူစုဝေးဓာတွေအပါအဝင်အစိုးရကထုတ်ပြန်ထားတဲ့အမိန့်နဲ့ဒေသနာအတွင်းကထုတ်ပြန်ထားတဲ့ကန့်သက်ချက်တွေကိုမြန်မာလူသမားတွေလိုက်နာဖို့အလို့ရှင်ပါဝင်ဒေသဆိုင်ရာအာဏာပိုင်တွေကရှင်းလင်းပြောကြားပေးဖို့ထိုင်းဘဟုအာဏာပိုင်တွေကတိုက်တွန်းနေပါတယ်။ဒါဟာရှေ့ပြောင်းလူသမားတွေကြားထိုင်းအစိုးရရဲ့အမိန့်တွေထုတ်ပြန်ချက်တွေကိုချိုးဖောက်မှုတွေရှိနေတာကြောင့်ဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမေဦးကဆိုပါတယ်။
ကျွန်တော်တို့မြန်မာပြည်မှာဥမာအဲ့လိုမျိုးပေါ့ညချင်းတော့ထွက်လို့ဖမ်းခံရတာတို့နောက်တော့လည်းအုပ်စုဖွဲ့ပြီးထိုင်ပြီးလို့ဖမ်းခံရတာတို့အဲ့လိုမျိုးတွေရှိတယ်ဥမာမင်းနှဖုံးတွေပဲမတက်လို့တောင်လို့ဖမ်းခံဟိုဖမ်းခံရတဲ့ုံနဲ့နေပြီးဘုံမူတီတော့တချို့ကလည်းခိုင်းပြီးတော့မတန်ကြီးအင်းငယ်ရိုက်ပြီးတော့ပြန်ထွက်တာလည်းရှိပါတယ်လုံးလုံးကြီးဖမ်းတာတော့ဒီအခုချင်းတို့ကဒီလူစုလူဝေးကိုအဲ့လိုဖြစ်အောင်လုပ်တဲ့အားမျိုးတွေအဲ့ဒီငါမထွက်ရအမိန့်ကိုဆန့်ကျင်ပြီးတော့ထွက်တဲ့အားမျိုးတွေမှာအဲ့လိုမျိုးတွေတော့ဒါလည်းဖမ်းအမြန်တရားဆွဲစစ်ဆန်တာအဲ့လိုမျိုးလုပ်တယ်
သက်ဆိုင်ရာအာဏာ
ထိုင်းဝန်ကြီးဌာနကနေတိုက်တွန်းတဲ့ကြေညာချက်ကိုဒီအပိုင်းအတွင်းမှာပဲထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။ဟုတ်ဒီကနေ့ပတ်သက်ပြီးတော့ရှင်းပြအောင်လို့တမားတွေဒီမှာစီအောင်လို့ပို့စီပြအောင်လို့တမားတွေကိုအလုပ်ရှင်တွေကပြောပြီးဖို့ဆိုပြီးပေါ့။ပြီးရတဲ့မှာရှင်တွေကမဟုတ်ဘူးလေဒီနေ့ရတော့မှနေ့ရအနာပိုင်းကြီးတွေကသူကရောတကြီးကြီးနေစီရင်တရားဒီမှာတို့ဖြစ်ကြပါတော့နော်။နော
ဒီနေ့ဒီလူစုလူဝေးနဲ့နေထိုင်တာတွေညမထွက်ရအမိတ်တွေကိုချိုးပေါင်းတာတွေကြောင့်ပြီးခဲ့တဲ့တပတ်ကျော်ကပဲလူတစ်ထောင်ကျော်ဖမ်းဆီးခံခဲ့ရပါတယ်ထိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ၃000ဝန်းကျင်ရှိပြီးမြန်မာနိုင်ငံသား၁၀ဦးလည်းကူးစက်ခံထားရပါတယ်ထိုင်နိုင်ငံတွင်ကိုဗစ်ရောဂါနဲ့စုစုပေါင်း
American Tanya, Radio Net Yomizanya, Sisinego, American Piranzu, Washington DC, Nurogani, Tolin Benibale, American Piranzuma, COVID 19 Yoga, Kuset Pian Pamu, Jebo Chini Jow, VOA Radio Net Yotan Sisinego, Yai Pongzan Pian Tolin Benibale, Radio Sisinego, Manet Chanaigani, Kunanai, Etine, Nya Kunaigani, Senai, T. Chini Mabe, Tolin Benibale, Yomizanya, Sisinego, Nizin, Nya Kunanaigani, Kunanai Guetti, Bowman set the tolling penny valley. VOA tolling the Dego, Radio Net, Joru Slano Obien, VOA Facebook Samyan Amale, Nasin Chishu Nanya Barakna.
Who's the Piro Mutiny Ganago Smart Pinu Pigat and Sapirame? April and Sapi and Niga, Tacho, Goose and Lini Pidore, Breeding the Yamati, Tutiamia, Elisabetha, Breeding the Maimaro. Nanda Shija Zone, Tato Shizon Piamaji Pipari. Nayima Balamu Kingi Yetirari. Kinney Pianerigu, Lipa, Losa Nandi. Pretty Ba went to Tatahara Nangarigu, the Sudafida Usamu Pinainarizal. And Yaga, a thing that do chicken Lizaragu Kayare, counts out the Ube Pipari. Tato Guse Jolare Tao. Nanya Jigay the Aunine, Jawanigu, Seller Tansan Lizet Pippi. Pidunigu Seko are Pinsuan Nine, and Mutami counts out the U, making the U. ပွားတော်တူအဖြစ်နဲ့ရက်တီနေတဲ့ဘီယမာဂျီအဲလီဇာဘက်အကြောင်းကိုတော့ဒီသတင်းပတ်မျိုးသမီးကဏ္ဍမှာတင်ပြပေးပါမယ်။ဒီနေ့မှာဒီအဲလီဇာဘက်လို့ပြောလိုက်ရင်တည်သူရှာမယ်မထင်ပါဘူး။ငငယ်ရွယ်ရွယ်နဲ့ထင်းနဲ့ရရကိုဆက်ခံခဲ့တဲ့သူဖြစ်ပြီး နန်းဒကာလာတျှောက်မှာလဲသူ့ရဲ့အလုပ်ကျိုးစားမှုစိတ်သက်သာခံမှုအမြင့်ကျယ်မှုနဲ့တိတ်ခါကြီးမြတ်မှုတွေကြောင့်ဗြိတိန်နိုင်ငံမှာဒါမကကမ္ဘာတစ်ပတ်ကလူတွေကပါဗီဇာအသီးနှက်ပြုခံရတဲ့အမျိုးသမီးတူလဲဖြစ်ပါတယ်။ပထမကိုရ၂၆ခုနှစ်ဧပြီလ၂၁ရက်နေ့မှာဆက်ထမမြောက်ဂျော့ချ်ဘယင်ကြီးနဲ့ပထမမြောက်အဲလီဇာဘက်စတိုရဲ့အကြီးဆုံးသမီးတော်အဖြစ်မွေးဖွားလာခဲ့တဲ့အဲလီဇာ Ujiro Adua Nanta Kevin May, Nanta Tan, didn't even take him away. Inaque, American, amused me the young net, letter Tenyabo, choose Agedu, a change to Jumabe, Nansung Gayabari. Adina Maro, Elizabethia Camero, Satamamia, George Gap, a Yimchelagavi, Saturday, a year, Minami, Elizabeth Garo, Tina Yayabu, Sakayame, Durema, Tesong Yola Kevari. Elizabeth Ha, Camero, being in it too, Nanya Dawanu, Mayors in Grega, Tanya Kedu, at the Saturday, a year, Minami Boama Grega. I
declare before you all that my whole life was whether it be long or short, shall be devoted to your service.
And all of the market be by, what the dental dipsy, shady dipsy, the more attention to you, Carla Pello, Pidure Dread, Tawin Midazu Dread, allows you to tell me.
So we are Lisa Kunakuni, knowing Balan say any ma. Mina Philip Ned letter Tina Gabiro, Tatamilia, Junkagevari, Satamamia, George P. and G. Neyo has sung a bid now Maro. ထောင်ကိုရ၅၃ခုနှစ်ဇွန်လ၂ရက်နေ့မှာဘယမ်မာအလီဇဘက်အဖြစ်နဲ့တရားဝင်နန်းတက်ခဲ့တာဟာအခုဆိုရင်တော့နန်းတက်၆၀ခုနှစ်ရှိသွားပြီဖြစ်ပြီးဗြိတိန်သမိုင်းမှာနန်းတက်ရှိကြဆုံးပဲဖြစ်ပါတယ်။စီးနင်းကဘယင်စနစ်အောင်မှာတိုင်းဒီကိုတိုက်ရိုက်အုံချုံခွေအာဏာမရှိပေမဲ့လို့ဘယမ်မာကြီးဟာ UK နိုင်ငံရဲ့အကြီးအကဲဖြစ်တဲ့အပြင်UK အပါအဝင်တနတဟာရဆက်ချောင်းနိုင်ငံရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဒါကဂုံထူးဆောင်ပြရုပ်တက်တက်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာတိုင်းလူပြည်သားတွေရဲ့လေးစားချက်ခင်အသိမဲ့ပြူတာကိုခံရသူမျိုးသူ့ရဲ့ဦးဆောင်မှုအရှိန်အဝါကတော့ကြီးမားလာပါတယ်။
ပြမကြီးဟာသူ့ရဲ့နန်းတက်ကာလအတွင်းမှာခင်းတဲ့လျော်ညီမှုမရှိတဲ့တော်ဝင်အစင်လာတစ်ချို့ကိုအမြင့်ကျယ်ကျယ်နဲ့ပြောင်းလဲနိုင်ခဲ့တာကြောင့်ဘယင်စနစ်ကိုမလိုလားကြတဲ့သူတွေတောင်မှဘယမကြီးကိုတော့လေးစားအသိမဲ့ပြုကြတယ်လို့လည်းမျိုးမာနေထိုင်တဲ့မဟုတ်ပါဘူးကပြောပါတယ်။ဝိညာဉ်မကြီးကိုအပေါ့မအနေနဲ့ကတော့သူ့ကိုပေါ့နော်လေးစားဖို့ကောင်းပြီးတော့စိတ်ထားသမားတိရှိတဲ့သူတယောက် ဆိုတော့အရင်ကဆိုလို့ရှိရင်ဒီရောရာ family တွေကဒီညာသွားဖြစ်နေတယ်ဆိုတော့အဲလိုဒီမှာပြောကြတယ်မလို့ဒါပေမဲ့သူကကြတော့ဒီ account ကလည်း project နှစ်ခုလောက်မှာပေါ့သူကစပြီးတော့သူကဒီဆုံးချက်တယ်သူကဒီ account property asset တွေရှိတယ်လေအဲ့ရနေတော့ဝင်လို့မရဘူးဒီစာမန်တွေလိုပဲပေါ့အစိုးရကတော့ complete နဲ့ဆိုပြီးဆုံးချက်ပြီးတော့စပြီးတယ်ပေါ့နော်အဲ့ဒါမျိုးတွေတော့သူကဒီအဲ့ဒီနန်းဆန်တဲ့ကာလအတွင်းမှာဒီအခြားဥရောပမှာရှိတဲ့ဒီရောရာ family တွေကနေပြီးတော့ဒီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းကြိုအခွင့်အရေးပေးလာတယ်လေအရင်တော့ဆိုလို့ရှိရင်ငွေထားတဲ့သားတွေကလည်းဘယ်ရင်ဖြတ်ခွေ့ရှိတယ်လို့ကတော့အဲ့ဒါမျိုးတွေတော်တော်များများဥရောပမှာရှိတဲ့ family တွေကအုံလုံးကအဲ့ဒါမျိုးရှိတယ်လေဒါပေမဲ့ဒီဘယ်ရင်မကြီးကနေစပြီးတော့ဒီ2013နှစ်မှာပေါ့နော်အဲ့ဒီပထမဆုံးငွေတဲ့ link လေးကဘယ်ရင်မလုံးဆက်တိုင်းချင်းရှိတယ်ဆိုပြီးတော့ဒီရှေ့ပြင်နာကိုဖယ်ဖြတ်ပြီးတော့သတ်မှတ်ခဲ့တယ်ပို့ပြီးတော့ equality ဖြစ်အောင်လုပ်ပေးတယ်လို့မှအချင်းတယ်အဲ့ဒီတော့လေးစားပါလေ
ပြမရှိအလီဇဘက်ဟာဗြိတိနိုင်ငံရေးမှာလည်းဗက်လိုက်မှုကင်းကင်းရပ်တည်သူအဖြစ်ထင်ရှားပါရယ်။သူရဲ့နန်းသက်ကာလအတွင်းဗြိတိမှာဝန်ကြီးချုပ်14ရောက်ပြောင်းခဲ့ပြီးဖြစ်တယ်လို့နိုင်ငံရေးအယူအဆအမျိုးမျိုးနဲ့ခေါင်းဆောင်အမျိုးမျိုးနဲ့တွေ့ကြုံရပေမဲ့လို့ဗေနိုင်ငံရေးပုတ်ကိုဗေနိုင်ငံရေးပါတီဘက်ကမှဗက်လိုက်ပြောဆိုခဲ့တာမရှိပါဘူး။ဒီလိုရပ်တည်ခဲ့တဲ့အတွက်ကြောင့်ပဲသူရဲ့ဩဇာအချိန်ဝါကိုပိုးပြီးအားကောင်းစေခဲ့တယ်လို့မှတ်ချက်ပေးသူကတော့ဗြိတိဝန်ကြီးချုပ်တွေရဲ့အကြောင်းတော်ဝင်မိသားစုရဲ့အကြောင်းလေးကိုစာအုပ်အကျော်များများရေးသားခဲ့သူလည်းဖြစ်နိုင်ငံရေးသတင်းတော်တဦးလည်းဖြစ်တဲ့ Andrew Ginson ပ
ါ She is in a sense a commanding figure but the paradox is she's a commanding figure because she never tries to
threaten anybody ဒီနေ့ပြောရရင်တော့သူကဩဇာအရှိန်အဝါကြီးတဲ့ရေးပါခံရောက်တဲ့သူတူပါဒါပေမဲ့လည်းသူရဲ့ဩဇာအရှိန်အဝါကိုအသုံးပြုဖို့ဘယ်တော့မှမကြိုးစားဘူးတာကြောင့်ဟိုပဲအဲ့ဒီလိုရေးပါသူအရှိန်အဝါကြီးသူတယောက်သူ့ကိုပိုဖြစ်စေတာပါပဲပဲလိုက်မှုကင်းတဲ့ဗြဟ္မာတပါပ
ါလူသားတယောက်အနေနဲ့နိုင်ငံအကြီးကြီးတယောက်အနေနဲ့ဝေဖန်တိုက်ခိုက်ခင်ရတာတွေနိုင်ငံမှာကြုံတွေ့ရတဲ့အချက်အခြေတွေကြီးကွဲဝန်းနေစရာအဖြစ်ဆိုးတွေပြည်ထောင်စုရေးရာကိစ္စတွေကိုဗြဟ္မာကြီးအလီဇဘက်လည်းကြုံရပါတယ်။ဒါတော့ Charles Mina နဲ့မင်းသမီးဒိုင်ယန်နာတို့အိမ်တော်ရေးပြဿနာတွေဖြစ်ခဲ့ပြီးတော့နောက်ဆုံးဒိုင်ယန်နာမင်းသမီးကွယ်လွန်သွားတဲ့အချိန်တုန်းကလည်းဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ကြုံခဲ့ရတယ်လို့ဒီလိုသားတော်သမီးတော်တွေမျိုးတော်ရင်းနဲ့ပတ်သက်တဲ့မိသားစုရေးရာပြဿနာအတော်များများကိုလည်းဘယင်မကြီးကတည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းကန့်ကြွယ်နိုင်ခဲ့ပါတယ်
။ဒီသားစုတိုင်းကတော့ပြဿနာရှိတာပဲ။ဒီသားသမီးပြဿနာ၊မိပြဿနာအဲ့လိုမျိုးရှိတယ်။ဒါပေမဲ့အဲ့ဒီပြဿနာတွေကိုလည်းသူကစိတ်ခါသမားကြီးရှိရှိနဲ့ထိန်းသိမ်းနိုင်တယ်။မိဘတို့ကောက်ပြီးမျိုးသမီးတယောက်အနေနဲ့စံကြီးကိုအုံချုံနိုင်သူ၊စံကြီးကိုပေါ့နော်၊ကာဝင်ရှိသွားတဲ့သူဝိုင်းတော့တို့ဆောက်ဖို့ဖြည့်ဆည်းပေးနိုင်တယ်လို့သူရဲ့မိသားစုကိုလည်းသူကထိန်းချုပ်ထားနိုင်တယ်ပေါ့နော်။သူကသူလူရုံးရတဲ့အကြခင်တော့ဖြစ်ခဲ့တဲ့ပြဿနာဆိုရှင်သူကြီးကိုဒါဟဲရီနဲ့ဒီလက်ဂျန်တို့ဖြစ်တဲ့ကိစ္စဆိုတော့သူကစံကြွယ်တဲ့ညမှာသဘောကျတယ်ပေါ့နော်
။ဘီလီငယ်ရဲ့အကြီးကျယ်တရားအနေနဲ့နိုင်ငံပေါင်း100ကျော်ကိုတန်တမန်ချစ်ကြည်ရဲ့ခီးစဉ်တွေတွားရောက်ခဲ့တယ်လို့နိုင်ငံခေါင်းဆောင်တော်များများနဲ့တွေ့ဆုံခဲ့ပြီးဗီဒီယိုနိုင်ငံကိုလာရောက်တဲ့အကြီးကျယ်တွေကိုလည်းပြူမာစွာနဲ့ကြိုဆိုလက်ခံတွေ့ဆုံလေးရှိတာမို့ကမ္ဘာခေါင်းဆောင်တွေကြားမှာလည်းလေးစားချစ်ခင်ခင်ရတဲ့သူဖြစ်ပါတယ်။ဗီမာကြီးဟာတက်တော်ကြီးနေလာပေမဲ့လို့သူ့ရဲ့စွမ်းဆောင်ရည်အားကတော့ကျမသွားပါဘူးလို့ဗြိတိန်နိုင်ငံသူတူကလည်းအခုလိုပြောပါတယ
်။ I think she will continue to do a great job. It's almost regardless of her age. She just seems
to be a strong leader လို့သွားနိုင်အောင်မယ်လို့ကျမတော့ထင်ပါတယ်။အသက်ရွယ်နဲ့မဆိုင်ပါဘူး။သူကအသက်ကြီးလေပို့ပြီးတော့ခွန်အားကြီးလာလေပါပဲ။
ဒါတကယ်ဗြိတိန်အပါဝင်ကမ္ဘာနဲ့အဝါမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးဒဏ်ကိုအလူးလဲခံရတဲ့အချိန်မှာလေဘယင်မာကြီးကပြည်သူတွေအထက်စိတ်ခွန်အားဖြစ်စေမဲ့အားပေးစကားတွေပြောကြားခဲ့ပါတယ
် Together we are tackling this disease and I want to reassure you that
that if we remain united and resolute, then we will overcome it.
ဒီရောဟာကိုကျမတို့အတူတကွာတိုက်ဖြတ်နေကြပါလေ။ကျမတို့အားလုံးညီညီညွတ်ညွတ်နဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြမယ်ဆိုရင်ဒီယောဂါစုကြီးကိုကြော်လွားနိုင်မှာမဟုတ်ချပါဘူး။နောက်လာမယ့်နှစ်တွေကြရင်ဒီအခက်အခဲဆိုင်ခေါ်မှုကြီးကိုဘယ်လိုကင်တွေဖြစ်ရှင်းနိုင်ရဲဆိုတာကလူတိုင်းခုံယူစရာဖြစ်လာပါလိမ့်မယ်။
ဒီပြလာနေစရနေကတမန်ငယ်လုံးကိုတိုက်ရိုက်ချိုးလို့နေရုပ်တံမိကုန်းမှာဘယ်မှကြီးအဲလိုဇဘတ်ကပြည်သူတွေကိုအခုလိုအားပေးစကားပြောခဲ့တယ်လို့ပဲကိုနာသားရဲ့စတိုက်ဖြတ်ရေးနဲ့ကာကွယ်ကူတာရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေကြတဲ့စံမာရေးဝန်ထမ်းတွေကိုလည်းဂုံပြုစကားပြောကြခဲ့ပါတယ်။ဒီလိုအချိန်မျိုးမှာပေါ့နော်သူကနေပြောဖို့ဘာမှမမှတ်ရက်တည်ပြီးတော့တန်းကြီးကိုဒီလိုမျိုးနေ
မျိုးကြီးစိတ်လည်းရှိတယ်သူရဲ့လှုပ်ဆောင်မှုတွေကပေါ့နော်အများကိုပေါ်ဖြစ်ပါတယ်ဒါကြောင့်မို့လို့လေတော်တော်များများပေါ့နော်ဒီနိုင်ငံမှာရှိတဲ့လူတွေက Royal Family ရဲ့ system ကိုပေါ့နော်မကြိုက်တဲ့လူတွေအများကြီးရှိတယ်အဲဒီလူတွေကတော့ဒီပြည်မာရေးကိုတော့သူတို့ကြိုက်ကြတယ်ဒီပြည်မာရေးကိုလေးစားတာတော့သူတို့တော်တော်လေးပေါ့နော်ပြတယ်ပေါ့
ခလေးလေးယောက်မိခင်မြေရှိယောက်နဲ့မြစ်ရှိယောက်တို့ရဲ့အဘွားတော်ဖြစ်တဲ့ဘုရင်မကြီးအလိဇဘက်ဟာတော်ဝင်မိသားစုတာဝန်တွေကိုမလိဟင်အောင်ဆွမ်းဆောင်တဲ့တစ်ချိန်ထဲမှာနိုင်ငံကြီးကြီးတယောက်အနေနဲ့ပြည်သူတွေကိုတစည်းတစ်လုံးနဲ့ဥစားမှုပေးနိုင်အောင်မစုံမနစ်ခွန်အားစိုက်ထုတ်ခဲ့သူဖြစ်တဲ့ဆိုတာကတော့သူ့ရဲ့ဆွမ်းဆောင်ချက်တွေပြည်သူတွေရဲ့အသိမဲ့ပြုမှုတွေကတက်သေးခံနေပါတယ်။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရပ်တည်တယ်လို့မိသားစုရေးရာတွေမှာလည်းဂုဏ်သိက္ခာရှိရှိနဲ့တည်တည်ငြိမ်ငြိမ်ဖြည့်ရှင်းနိုင်သူပြည်သူပြည်သားတွေအတွက်စိတ်ခွန်အားပေးစွမ်းနိုင်သူအလင်းမြေပြောင်းလဲလာနေတဲ့ခေတ်ကြီးမှာခင်းနယ်လိုက်ရုံညီထွေရဲ့အပြောင်းလဲတွေကိုအမြင်ကြင်ကြင်နဲ့စွမ်းဆောင်နိုင်သူအဖြစ်အသိမှတ်ပြုခံရတဲ့ဗြိတိန်ဘုရင်မကြီးအဲလိဇဘက်ဟာလေးစားအတူယူစရာအမျိုးသမီးကောင်းဆောင်တစ်ယောက်ဖြစ်တဲ့စူရာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီနာရဲရနာဝင်ပြပါရှင်ဆက်မှပြည့်ပြည့်ပါရှင်
အခုတော့သစ်တာဆုံးရင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပြရမယ်။၃၀၀ဒေါ်လာအောင်စုပ်ပြဲနေတဲ့ဒေါ်လာငွေတွေကိုအမေရိကန်အစိုးရကဘလို့ပြန်လဲလှယ်ပေးပါလဲ။နယူးယောက်ဒီမှာကျင်းပလေရှိတဲ့ပွဲတော်တစ်ခုမှာဘလို့တိရိစ္ဆာန်မျိုးတွေကိုချက်ပြုတ်စားကြတာပါလဲ။နောက်ဒီဝါရှင်တန်ဒီစီကရေစစ်ကံမှာရေတွေကိုဘယ်အဆင့်ထိရောက်အောင်ပြန်ပြီးတော့တန်ဆင်ပါလဲဆိုတာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်။ဒေါ်လာလောက်အောင်စုပ်ပြဲနေတာဒါမှမဟုတ်တစားစီဖြစ်နေတဲ့ငွေစက်ကူတွေကိုအမေရိကန်ဒေါ်လာငွေကြီးရိုက်နှိတဲ့ဌာနမှာတရားဝင်ပြန်လဲလှယ်လို့ရပါတယ်။အဲဒီငွေစက်ကူတရွက်ရဲ့50ရာခိုင်နှုန်းလောက်ကိုစီးစစ်နိုင်နေဆိုရင်တော့ပြန်လဲပေးတာပါ။တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ထုတ်ဝေထားတဲ့ငွေကြေးကိုဘယ်အခြေအနေပဲရောက်နေပါစေအမေရိကန်အစိုးရကပြန်လဲပေးပါတယ်ငွေကြေးရိုက်နှိပ်ထုတ်ဝေရေးဘီရိုပြောခွင့်ရ Eric Walsh က
Any money that's been somehow damaged to the
explosion ငွေစက်ကူမျိုးလဲဆိုတာမသိရတဲ့အခြေအနေရောက်နေပါစေဒီနေရာမှာတော့ American ပတ်စံဆိုရင်ပြန်လဲပေးပါတယ
်တစားစီစုပ်ပြဲနေတဲ့ပတ်စံတွေကိုပုံမှန်တိုင်းဖြစ်အောင်ပြန်ဆက်ယူသလိုတပိုင်းတစားမီးလောင်ထားတာရေဆိုးစုပ်ပြဲနေတာကိုလည်းအစာထိုးလဲလဲပေးပါတယ်American စီးပွားရေးအကြီးအကျယ်ကျဆင်းတဲ့အချိန်တုန်းကဆိုရင်လူတယောက်ဟာဗန်မာထားတဲ့သူ့ရဲ့ငွေတွေကဒေါ်လာ2တန်းကိုထုတ်ပြီးတော့အိမ်မှာသိမ်းပါတယ်။အဲဒီနောက်ကံမကောင်းစွာရေဆူဆုပ်ပြဲသွားပြီမင်းလဲပြန်လဲပေးခဲ့ရပါတယ်။ Wash က
The money stored in a bag, but water
had အဲဒီလူကပတ်စံကိုအိမ်ထဲမှာထည့်သိမ်းထားပြီးဂိုဒေါင်ထဲမှာထားထားပါတယ်။နောက်ပြန်ကြည့်တဲ့အခါကျအိမ်ထဲရေဝင်ပြီးပတ်စံတွေကပ်ကုန်ပါတယ်
။တခါကလေးမှလဲတလိမ့်ဆန်နေကြောင်းပျက်စီးကုန်ပါတယ်။
Sometimes it's just if you leave $20 on the
တခါဆိုရင်စပွဲဝတ်တင်တာရဲ့ဒေါ်လာ2000ကိုခွေးကကိုက်ဖြဲလိုက်ပါတယ်စားလိုက်တဲ့အခါမျိုးလည်းရှိပါတယ်အဲ့လိုဆိုရင်တော့ပိုင်ရှင်ကိုရက်နေနေဆောင်ခိုင်းပြီးခွေးဝမ်းသွားတဲ့အခါမှာပါလာတဲ့ပတ်စံတွေကိုရေးဆေးပြီးလာလဲပါလို့ပြောလိုက်ပါတယ
် 9/11 တိုက်ခိုက်မှု Katrina Hurricane မုန်တိုင်းကယ်လီဖိုးနီးယားတောင်ပိုင်းကြောင်ပျက်စီးခဲ့တဲ့ပတ်စံတွေကိုလည်းပြန်လဲပေးခဲ့ရပူပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တုန်းကတော့ထူးထူးဆန်းဆန်းအဖြစ်အပျက်တစ်ခုရှိခဲ့တယ်လို့ဆိုပါတယ်
။ Back in the early 80s there was a a farmer that
တောင်ကိုအရှိစေကိုလေစောပိုင်းတော့ကလေသမားတယောက်ဟာသူ့လေထဲမှာပတ်စံအိတ်ပျောက်သွားပါတယ်အဲ့နောက်သူ့နွားကအဲ့ဒီပတ်စံအိတ်ကိုစားလိုက်တာလို့သူသိသွားပါတယ်အဲ့ဒီအချိန်မျိုးဆိုရင်တော့ပိုပြီးစုပ်ပြဲမသွားအောင်ပတ်စံအိတ်လိုက်လှမ်းပို့သွားလို့ကျွန်တော်တို့ကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီလေသမားကနွားအစာအိတ်လိုက်ကိုပို့လိုက်တော့ဒီရောက်ဝင်တန်းတွေလည်းပို့အလုပ်တွေရှုပ်ကုန်တာပေါ့လေ
တနည်းကိုအချိန်2000လေးတောင်လောက်ပတ်စံ၄ပြည်ပူရှောက်ထားမှုတွေရှိခဲ့ပြီးငွေပမာဏအပြင်ဒေါ်လာ30လောက်ရှိတယ်လို့လဲဆိုပါတယ်ဒါလို့3000ရောက်တဲ့ပတ်စံတွေကိုစားလိုက်ကနေပေးပို့နိုင်တယ်လို့လူကိုယ်တိုင်လဲလာရောက်လဲလှယ်လို့ရပါတယ်ဒါပေမဲ့လဲလာရောက်လဲလှယ်တဲ့အခါမှာအဲ့ဒီငွေဆက်ကူရဲ့50%ရခိုင်နှုန်းကိုအတည်ပြုစည်းစိမ်နိုင်မှသာအသက်ပြန်ပေးတာပါဒါပြင်အသုံးပြုလို့မကောင်းတော့တဲ
စုမှာကုလသားရတဲ့နေရာဒီကာလကိုရောက်ပြီဆိုရင်ပဲပွဲတော်တွေဂီတာပွဲတွေပြိုင်ပွဲတွေကျင်းပကြပါတယ်ဝက်စ်ဗာဂျီးနီးယားပြည်နယ်ကမြို့လေးတစ်မြို့မှာတော့ထူးထူးဆန်းဆန်းအစားအစာချက်ပြုတ်ကျွေးမွေးတဲ့ပွဲတော်ကျင်းပလေးရှိပါတယ်ဝက်ဝွန်တမင်လိတ်မိချောင်းနဲ့တချို့အကောင်ငယ်လေးတွေကိုချက်ပြုတ်ကျွေးမွေးတာပါအထူးသဖြင့်တော့အဝေးပြေးကားလမ်းတွေပေါ်မှာဖျက်ပြင်းရင်ကားနှင်းခံရလို့တည်သွားတဲ့ဒလေးချန်အကောင်ငယ်လေးတွေကိုချက်ပြုတ်ကြတာပါဒူးရဲ့ထောင်လောက်သာနေထိုင်တဲ့ West Virginia ပြည်နယ်ကမာလင်တန်မြို့ကလေးမှာအဝေးပြေးလက်မတွေပေါ်ရင်တိုက်ခံပြီးတော့တည်ဆုံသွားတဲ့ဒလေးချန်အကောင်ငယ်လေးတွေကိုချက်ပြုတ်တဲ့ပွဲကျင်းပလာတာအနှစ်အစိတ်ကျော်ပါပြီအချက်ပြုတ်ဝါသနာပါသူတွေအသားစားရာကိုကြိုက်တဲ့သူတွေအတွက်တော့အခုလိုအလွယ်တကူဝယ်မရနိုင်တဲ့တောကောင်မျိုးစုံကိုချက်ပြုတ်စားတော့ဖို့ဒီမျိုးလေးမှလာစုကြပါတယ်စဖို့မူချာမဂတ်စကိုက
The name of our team is you hit them we spit them
ကျမတို့အဖွဲ့နာမည်က you hit them we spit them ပါကင်ဖို့တစို့ထိုးတာဗောလေညသမားတွေရဲ့မိချောင်းဟင်းလက်ဟင်းကျိုးစုပြုတ်အဆုံးပါပဲ
ဘွဲတော်ကိုလာရောက်လက်ပတ်တဲ့ဆန်နီဝေါ်ကာက
We come every year it's just a
ဒီပွဲကိုနှစ်တိုင်းလာပါတယ်ကိုမစားဘူးတာတွေကိုစားလို့ရနိုင်နေနေမှာပါမိချောင်းတို့ဘုံဝင်သားတို့ဆိုတာအမြင်မစားရဘူးလေ
အခုလိုတည်ဆုံတဲ့တလိဆန်လေးကိုချက်ပြုတ်ရမှာလူကိုဘေးအနေရမဖြစ်အောင်တတိထားချက်ပြုတ်ဖို့လဲတာဝန်ရှိသူတွေကစော်ဩထားပါတယ်ခရိုင်ကြီးအကဲဘေးလ်ဂျော်ဒန်က
unless it's taken away like immediately with
the delay sanu ya te song bi minute by dwe ma be state tin nai ma de da chang tamin go mi de akha ma chet chin khut tit bi tat nat shin shin tha ba de a lo ba be lan mo ma yin tai lo te bi 5 minute ja yin a ra ru ya sa lo ya jin ma ya daw ma ba
da yin me le te chu ga ro a khu lo te song ne delay san ni go sa yin ba an ni ma ma shi ja bu lo so ja ba de lan mo ma te ni pi lo ma sa yin da ha phyong di ya yauk de so pi lo thauk pya ja da ba လမ်းပေါ်မှာရင်တိုက်ခံပြီးတော့တင်းနေတဲ့တိရိစ္ဆာန်တွေကိုကောက်ယူပြီးစားသုံးခွင့်အမေရိကန်ပြည်အောင်စုတွေကပြင်ထွက်လောက်မှာခွင့်ပြုထားတာပါအစားတော့ချက်ပြုတ်သူတူဖြစ်တဲ့အန်ဂျလာလက်စတာက
We're in West Virginia. Unfortunately, we can't control the
West Virginia ကတောတောင်ထူထပ်တော့လမ်းပေါ်ဖြစ်သွားတဲ့တိရိစ္ဆာန်တွေကိုမတိုက်မီအောင်ရှောင်မှုဆိုတာအမြဲမလွယ်ပါဘူးဒါကြောင့်တေးတဲ့အတူတူတော့အလဟသမဖြစ်အောင်ချက်စားလိုက်တာပါ
ညနေလမ်းမကြီးကိုပိတ်ပြီးတော့အခုလိုပွဲကျင်းပတာပါလာလေတဲ့ area အစားအသောက်ကြီးစမ်းကြည့်အောင်တာမကဒေသခံတွေရဲ့လက်မှုပစ္စည်းတွေလည်းဝယ်ယူနိုင်ပါတယ်ဒီပွဲကိုလာရောက်သူမာလင်တန်မြို့ကန်တူဦးဖြစ်သူက
is one of those
ဆောင်းရည်မလေးလူမှုပစ္စည်းတွေလူပညာပစ္စည်းတွေစုပေါင်းရောင်းချတဲ့ပွဲကျင်းပပါတယ်ချင်းကာလိုက်ကျင်းပတဲ့ပွဲတွေအတွက်ရန်ပုံငွေရအောင်လို့ပ
ါလူသူရောက်ပေါက်နေလာတဲ့ဒီဒေသတွေမှာအခုလိုရင်ကျေးမှုအစဉ်လာကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့လဲသူတို့ကဆန္ဒပြင်ပြနေကြပါတယ်ခင်ဗျာရေးအင်းမြစ်သဘာဝတည်ရန်ဇာတာတွေကိုမဆုံးရှုံးရစေဖို့လုပ်ငန်းခွင်ဒါမှမဟုတ်နေရင်တွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံ့ပြန်ဆောင်ရွက်လာကြပါတယ်အသုံးပြုပြီးသားရေတွေကိုအမြင့်အကျေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးရင်တော့မကပဲမမြင်ရတဲ့အမြင့်အကျေးတက်တွေကနေအနီးဝန်းကျင်ကသဘာဝရေတွေကိုလည်းအစိတ်မဖြစ်ရလေအောင်ဝါရှင်တန် DC ကရေစိုးရေညစ်ပြန်လည်တန့်စင်ရေးဆက်ရုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဝါရှင်တန် DC ကရေပြန်လည်တန့်စင်တဲ့ဆက်ရုံဟာအစိမ့်မြင့်နည်းပညာတုံဆက်ရုံကြီးတည်ုံဖြစ်ပါတယ်။ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါရစ
ေ။ Treat flow that comes in from
လူပေါင်းနှစ်တန်းလောက်သုံးဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ်
။မြေဧက150ပေါ်မှာတိဆောက်ထားတဲ့ဝါရှင်တန် DC အနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ရုံမှာရေစိုးရင်ညစ်တွေကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေတုံးပြီးတော့ဖယ်ရှားပါရစေ။
ပထမဦးဆုံးအဆင့်မှာတော့ရေထဲကအမိုက်ဒရိုက်တွေကိုဖေရှားပါတယ်လို့ပြီးတော့ကပြောပါတယ
် And it's really trash it's the one thing at the plant
ဒီအမိုက်တွေပါပဲဒီကဘာမြေမှာဓာတ်တွေကိုဘလို့မှအသုံးချလို့မရတော့ပါဘူ
း Washington DC ကဒီရေပြန်လည်တန့်စင်တဲ့စက်ရုံအတွက်လိုအပ်တဲ့ဓာတ်အားပမာဏ25မီဂါဝက်ရဲ့သုံးပုံတစ်ပုံကိုအဲ့ဒီဓာတ်ငွေတွေနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်ဒါပြင်ရေတန့်စင်စက်ရုံကနေစစ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြောကဆိုပါတယ
်
အမှတ်တရဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီဒါတွေကိုအိမ်မှာရှိတဲ့ဥယျာဉ်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါတယ်ခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်မိသားစုကိုလည်းကျွေးပါတယ်ဘာမှအန္တရာယ်မရှိပါဘူး
အမေရိကန်ပြည်အစုဘာမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေသရင်းကဂေဟစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့ဆွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီဒီတစ်ပတ်တော့ COVID-19 ရောဂါပိုးအခုဆက်ခံရမှုရှိမရှိစမ်းသပ်ဆစ်ဆင်းမှုတွေဘယ်လိုလုပ်ရလဲဆိုတာကို American နိုင်ငံ UTMB Texas စိတ်တက္ကသိုလ် Gilbert Stammer ရှိတဲ့အနုစီဝပေးတဲ့ဒေါက်တာခန်းကဒေါက်တာသူမြတ်တွေကိုနေနဲ့ရောဂါအတွက်အရေးပေါ်အခြေအနေဖြင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2020 January 30မှာသတ်မှတ်လိုက်ပြီးမတ်လ17ရက်နေ့မှာတော့ကမ္ဘာ့ကာယရောဂါဖြစ်နေကြေညာလိုက်တာပါ April 23ရက်နေ့မှာတော့ကမ္ဘာတစ်လွှာနိုင်ငံပေါင်း185နိုင်ငံမှာယောဂအကူဆက်ခံရသူက2,639,000ကျော်နဲ့သေဆုံးရသူက138,000ကျော်ရှိနေပါပြီဒါပေမဲ့ပြန်ပြီးတက်တာလာသူကလည်း9,400နေပါရှိနေပါတယ်။ဒီကာယောဂါတန်းကိုအဆိုးအဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့နှစ်ဆန်ဓာတ်ခွဲခန်းပညာရှင်တွေရဲ့ကျေးဇူးကိုဂုဏ်ပြုတဲ့သတင်းပတ်ဖြစ်နေသတ်မှတ်ထားပြီးဒီနှစ် 2020 အတွက်တော့ April 19ရက်ကနေ25ရက်နေ့ထိဖြစ်ပါတယ်။ဒီနှစ်ဆန်းကစပြီး COVID-19 ကာယောဂါဆိုကြောင့်ဝေဒနာရှင်တွေနဲ့အတူစိတ်မောလူမောဖြစ်ကြရတဲ့ဆေးဝါးတန်းတွေထဲမှာဓာတ်ခွဲခန်းပညာရှင်တွေလည်းပါပါတယ်။ဒီဓာတ်ခွဲခန်းပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ရောဂါရှင်တွေနဲ့တိုင်းရိုက်မထိတွေ့ရပေမဲ့ယောဂါပိုးရှိမရှိစမ်းသပ်ဖို့ယူထားတဲ့ဇီဝနမူနာတွေနဲ့ထိတွေ့ဆက်ဆံရတာကြောင့်အန္တရာယ်ကြီးပါတယ်။ဒါပေမဲ့ဓာတ်ခွဲခန်းတွေမှာလိုက်နာရမယ့်ရှင်းညင်းတွေကိုလိုက်နာပြီးစစ်ဆေးပေးနေတယ်လို့ဒေါက်တာချူမြတ်သွေးကပြောပါတယ်။
ပြောရမယ်ဆိုရင်တော့ front line မှာ specimen နဲ့တွေ့တယ် covid 19 virus par 9 နဲ့ specimen တွေအကုန်လုံးနဲ့တွေ့တာပေါ့နော်ဒီ laboratory guideline အတိုင်းသွားတယ် lab မှာ standard precaution ကကြတော့အိမ်ဝတ်တယ်ဒါက standard precaution now BSL2 level ရှိတဲ့ biosafety cabinet ထဲမှာဒီ sample တွေကိုစမ်းသပ်ရတယ်ခံရတယ်အဲ့လိုမျိုးလုပ်ရတယ
်အခုလိုစစ်ဆေးစမ်းသပ်မှုလုပ်ဖို့အတွက်ယောဂလက္ခဏာပြနေတယ်လူနာရီရှိကဖြစ်စေဘာယောဂါလက္ခဏာမှာမပြတဲ့လူရေစီကဖြစ်စေဇီဝနမူနာကိုယူတဲ့အခါဘယ်နေရာကနေယူရတာပါလဲ
နေဆိုဖရန်ဂျီယာလို့ခေါ်တာပေါ့နော်နှာခေါင်းကနေပြီးဒီလုံးဝအတွင်းပိုင်းထိပေါ့နော်ဝါခွန်းတန်နဲ့အဆုံးထိထိုးရတယ်အဲ့ဟာကအဓိကယူရတယ် FDA ကနေပြီးတော့ဖွင့်ပြထားတဲ့နမူနာပေါ့ဒါပေမဲ့တချို့ကကြတော့ဒီအကောင်ကနေပြီးတော့လည်းယူကြတယ်ဒါလည်း FDA ကနေပြီးတော့ထွင်းချက်နည်းနည်းပေးတာအဲ့နှစ်ခုပဲအဓိကအဆုတ်လမ်းကြောင်းရဲ့အပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့FDA ရော CDC ရောဖွင့်မပြုတာသေးဘူးဒီ lab တွေမှာဥပဒေနဲ့ညီဖို့အတွက်ကိုအသက်ရှူအဲလမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲယူကြပေါ့နော်နှာခေါင်းရဲ့ကစက်ဆိုရင်ဟိုးအတွင်းဆုံးအာခေါင်းအတွင်းဆုံးရဲ့ညာတော့အဖြစ်ကနှာခေါင်းနဲ့ယူကြရပါမယ
် COVID 19ရောဂါအတွက်ဇီဝနမူနာယူပြီးစမ်းသပ်ဆစ်ဆင်းမှုတွေလုပ်တဲ့အခါဒီရောဂါအတွက်ပိုးရှိမရှိဓာတ်ရိုက်ဆစ်ဆေးတာကအဓိကအားဖြင့်တနည်းပဲရှိတယ်လို့ပြောပါတယ်
။ main ဒီလမ်းကကြတော့တစ်ခုပဲရှိတာပေါ့နော်။ virus ရဲ့ nucleic acid ကို genetic material ပေါ့နော်။အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းသပ်ရတဲ့နည်းဒီတနည်းပဲရှိရဲ့။နည်းကတနည်းလည်းပဲဒါပေမဲ့ form ကအမျိုးမျိုးပေါ့နော်
။ COVID-19 ရောဂါအတွက် WHO ကချထားပေးတဲ့စမ်းသပ်ဆစ်ဆင်းမှုက RT-PCR နည်းပဲဖြစ်ပါတယ်။ဒီလိုရောဂါပိုးရှိမရှိဓာတ်ရိုက်စမ်းသပ်နိုင်တယ်လို့အခုခါမှာယောဂါပိုးကိုခုခံကာဝယ်ဖို့က ကိုယ်ရဲကကိုခံအားထုတ်ပေးမှုရှိမှရှိကိုပါစမ်းသပ်ပြီးဒီယောဂပုဂ္ဂိုလ်ခြေရာကောက်နိုင်တယ်လို့လည်းပြောပါတယ်
ဒီယောဂရှိမရှိကိုဒီအတာစံတက်တာအခုပြောတဲ့ RT-PCR မျိုးကတော့ရှိလားမရှိလား definite တယ်ပေါ့နော်စံတက်တာနောက်တစ်ခုကကြတော့ဒီယောဂရလို့ကိုခံအားထွက်လာတဲ့ antibody စံတာ serology test လို့ခေါ်တာပေါ့နော် serology test ဆိုတာက covid ရှိမရှိကိုမပြောနိုင်ဘူးကြည့်ရေး antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်အာလက်ရှိမှာ covid ရှိနေတာလည်းဖြစ်နိုင်တယ်ပေါ့နော်
ဒီလိုဆက်စည်တာဟာ COVID-19 ရောဂါလက္ခဏာမပြတဲ့သူတွေကိုစမ်းတက်ရမှာတိတ်ကိုအသုံးဝင်တယ်လို့အဖြစ်ထုတ်ဖို့ဉာဏ်နဲ့ဉာဏ်ပြီးလွယ်လဲလွယ်ကူတယ်လို့ပြောပါတယ်
။အများသောအဖြစ်ရောဂါလက္ခဏာမရှိတဲ့လူတွေအတွက်ကိုတော့အသုံးအယံဝင်တာပေါ့။ဘာလို့လဲဆိုရောဂါလက္ခဏာမရှိတဲ့လူတွေကိုရောဂါပိုရှိလားဟေးဆိုပြီးတော့အလုံးဝ reagent တွေလိုမျိုးဟိုမှာနော် test လုပ်တဲ့ kit တွေအဲ့လိုမျိုးအယံကိုရှားပါနေတဲ့အချိန်မှာ antibody ကိုမြန်မြန်လေးစစ်လိုက်တဲ့အချိန်မှာ hey antibody ထွက်လာပြီ hey ဆိုရင်ယောဂပိုးရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ်လွယ်လဲလွယ်တယ်ပေါ့နော် antibody ကဒီတွေးထဲမှာပဲလှည့်နေတာဆိုတော့တွေးဖောက်ပြီးတော့ဖြစ်တာပေါ့နော်ဆိုရင်လက်ကြည့်ရင်ကြည့်သလိုတို့တွေမှာချက်ချင်းပဲအဖြေထွက်လာရင်မြန်တယ် nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့နည်းဖြတ်စာလို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ
်နောက်တနည်းကတော့ CAT scan လို့ခေါ်တဲ့ဓာတ်မှန်ရိုက်တဲ့နည်းဖြစ်ပါတယ်
ဒါမှန်ရိုက်တဲ့အပိုင်းကြတော့ clinical imaging အဲ့လိုမျိုးအပိုင်းဖြစ်သွားတယ်ပေါ့နော်ဒါ clinician တွေကနေပုတ်ပေါ့နော် technologist ဆို x-ray technologist ဆိုသူတို့တွေကနေပြောရိုက်ကြတယ်ဆိုတော့ viral pneumonia ပေါ့နော်ဒီ covid ကြောင့်မလို့ကြားရဆိုရှင်ဒီ chest x-ray မှာလဲ ct မှာလဲသူတို့အဲလုံးဝတိတိတတ်တာပေါ့နော်လက္ခဏာကိုသူတို့ကြည့်ကြတာပေါ့နော်အဲ့မဲ့တခုရှိတာကြတော့လေ corona virus ကလည်းပေါ့နော် corona virus ရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့အချို့ကြတော့လက္ခဏာတွေကတူနေမယ်ပေါ့နော် X-ray ပုံမှန်အဲဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေဆိုတော့အတိအကျကြီးလုံးဝပြောလို့မရဘူးဒါပေမဲ့ဒီ X-ray ပုံကိုကြည့်ပြီးဟေးဒီခါက viral pneumonia ဖြစ်နေပုံရတယ်ပို့ပြီးတိကျရအောင် microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့အာဒီ RT-PCR မျိုးပဲသုံးပြီးတော့ပဲဖြစ်ဖြစ်အာများသောအားဖြင့်အဲ့လိုမျိုးလူနာတွေကို X-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များသောအားဖြင့် RT-PCR virus ကို nucleic acid ကိုရှာတဲ့နည်းပို့ကြတာများတယ်ပေါ့ဒါကသူက confirmation လို့ခေါ်တာပေါ့နော်လူနာသိအောင်လာမယ်ချောင်းဆိုးရပါညာ X-ray ရိုက်မယ်ပေါ်လာတယ်အာဒါဆိုလို့ရှိရင်ဒီချောင်းလို့ RT-PCR မျိုးကိုသုံးမယ်ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်တစ်ွားပြီးတစ်ွားဟိုကအဖြေထုတ်တာပေါ့နော်
ကျောင်းသားချင်းရဲ့ပြောကြားချက်လည်းဒီတင်းပတ်သက်သိချင်တဲ့အကြောင်းကိုပြောပါမယ်။ဒီမှာလည်းကျွန်တော်လည်းဆက်သွယ်ပါမယ်။ဒီနေ့က
ဧပြီလ24ရက်တောက်စာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွေးနွေးမွန်ကတလဲပြောပါအောင်ပဲရှင်။ COVID-19 ရောဂါတိုက်ဖျက်ရေးရန်ပုံငွေဒေါ်လာ10ဘီလီယံရအောင်အလုပ်ထည့်ဝင်ကြဖို့အတွက်G20 နိုင်ငံအဖွဲ့ကတောင်းဆိုလိုက်ပါတယ်။နိုင်ငံပေါင်း19နိုင်ငံနဲ့ဥရောပသမဂ္ဂတို့ကအစိုးရတွေဗဟိုဘဏ်အုပ်ချုပ်ရေးမှုတွေနဲ့ဖွဲ့ထားတဲ့ G20 အဖွဲ့ကြီးကဒေါ်လာ 1.9 ဘီလီယံမှတ်တည်ထားပြီလို့ဒီကနေ့ပြောကြားပါတယ်။တစ်ချိန်တည်းမှာပဲဒီ COVID-19 ကြောင့်ထိခိုက်နေတဲ့အမေရိကန်စီးပွားရေးကိုကြားခံပေးဖို့အရေးပေါ်ထောက်ပံ့ချေဒေါ်လာ484ဘီလီယံထပ်မံသုံးစွဲမဲ့အစီအစဉ်ကိုဒီကနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးဖို့စီစဉ်ထားပါတယ်။ဥရောပနိုင်ငံတချို့မှာတော့ရောဂါပိုးနောက်ထပ်ကူးသူနှဲလာနေတာနဲ့အတူကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းချင်းပြန်ဆဖို့စီစဉ်နေပါတယ်။ COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွက်ဒေါ်လာဘီလီယံ580သုံးဆွဲထောက်ပံ့မဲ့အစီအစဉ်ကို EU ကကြာသပတေးနေ့ကအတည်ပြုလိုက်ပါတယ်။EU ပြည်သူတွေရဲ့ကျန်းမာရေးဘေးကင်းလုံခြုံရေးကိုဦးစားပေးရမယ်ဆိုတာအလုံးသဘောတူခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌကပြောကြားပါတယ်။ COVID ကရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ EU 28နိုင်ငံပြန်လည်နလန်ထူလာရေးအတွက်သုံးဆွဲဖို့ရန်ပုံငွေကိုလည်းကြာသပတေးနေ့ကအွန်လိုင်းပေါ်ကနေလုပ်ခဲ့တဲ့ညီလာခံမှာကောင်းဆောင်တွေသဘောတူခဲ့ကြပါတယ်။COVID-19 ရောဂါကာကွယ်ဆေးဖော်ထုတ်နိုင်ဖို့ကြိုးစားနေကြတဲ့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကလူတွေမှာပထမဆုံးဆေးထိုးစမ်းသပ်ခဲ့ကြပါတယ်။ဆေးသစ်စမ်းသပ်မှုမှာပါဝင်ဖို့ဆန္ဒရှိတဲ့သူ2ယောက်ကိုကြာသပတေးနေ့က COVID-19 ဆေးထိုးပြီးစမ်းသပ်ခဲ့တာပါ။အီတလီ၊ဂျာမနီနဲ့ Belgium နိုင်ငံတွေကသုတေသီတွေကလည်းကာကွယ်ဆေးသစ်ဖော်ထုတ်နိုင်ဖို့စမ်းသပ်မှုတွေကိုပူးပေါင်းလုပ်နေကြပြီးလာမယ့်လပိုင်းတွေအတွင်းမှာလူတွေနဲ့စတင်စမ်းသပ်နိုင်ဖို့ရည်ရွယ်ထားပါတယ်။တစ်ချိန်တည်းမှာပဲအပူနေအောင်နဲ့ဆိုထိုင်းမှုတွေကကိုရိုနာဗိုင်းရပ်စ်ကိုမြန်မြန်သိအောင်လှုပ်ကောင်းလုပ်နိုင်ပုံရတယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးဌာနလက်အောက်က
တိပ္ပံနဲ့နည်းပညာဌာနအမြင့်တဲ့အတွင်းဝင်ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာကြားသာပေးနေတော့ကပြောကြားသွားပါတယ်။ယောဂဘိုးဟာပြင်ပထက်အမိုးအောက်6တွေးတဲ့နေရာတွေမှာပို့ပြီးတော့အသက်ရှင်ပုံရတယ်လို့ပြောပါတယ်။ဒါပေမဲ့ပူပြင်း6တွေးတဲ့နေရာဒီလာတွေမှာယောဂဘိုးပျောက်ကင်းသွားမယ်လို့ပြောရင်တော့တာဝန်မဲ့ရကြလွန်းတယ်လို့လည်းသူကပြောပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအတန်းမှန်ကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်မြတ်ပါမှာ။
This program has come to you from the Voice of America, Washington.